Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်မတ်လ18ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ရေဒီယိုကလည်းလိုက်တိုမီတာ32နဲ့49လိုက်တိုမီတာ190အပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
။နိုင်ငံကဖိအားပေးမှုတွေကိုစတင်ပြီးတော့ Gaza, Egypt နဲ့ဇက်က Rafa မြို့ကနေ Hamas တို့ကိုဆက်ပြီးတော့တိုက်ထုတ်မယ်ဆိုပြီး Israel ဝန်ကြီးချုပ်ကပြောပါတယ်။ရုရှားမှာသမရယူကောက်ပွဲကနဦးမဲရည်တွက်မှုတွေအရသမရပူတင်ဟာမဲ88ရာခိုင်နှုန်းရထားတယ်လို့ယူကောက်ပွဲတာဝန်ရှိသူတွေကကြေညာပါတယ်။အိန္ဒိယနိုင်ငံရဲ့2019နိုင်ငံသားဖြစ်ခွင့်ဥပဒေအတွက်ကိုကောင်းထည်ပေါ်မယ်လို့အစိုးရကကြေညာလိုက်ပြီးတဲ့နောက်အိန္ဒိယနိုင်ငံတွင်ဆက်ညင်ဆန္ဒပြမှုတွေပေါ်ပေါက်နေပါတယ်
။အဲဒီလိုထိတ်တန့်ရောက်သတင်းတွေပြင်ယူကရိန်းထောက်ပံ့ရေးနဲ့ပတ်သက်လို့အမေရိကန်ခေါင်းဆောင်တွေကြားကွယ်လွယ်နေတဲ့ချက်စစ်ကြံပစ္စည်းတွေကိုလူသုံးပုံပစ္စည်းဖြစ်ပြောင်းလဲနေတဲ့သတင်းဆောင်ပါတွေကိုလည်းကြားကြရမှာပါ။ပါစင်စီစမာတော့ဗမာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်ကပြောပြပါမယ
်။နိုင်ငံကဖိအားပေးမှုကိုဆန့်ကျင်ပြီးတော့ Gaza, Egypt နဲ့ဆက်အနီးက Rafah မြို့ကနေ Hamas တို့ကိုဆက်လက်တိုက်ထုတ်သွားမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကသတင်းကနေနေမှာပြောပါတယ်။လာမယ့်ရက်ပိုင်းအတွင်းကာတာနိုင်ငံမှာအပြစ်ရဆွေးနွေးပွဲပြန်လည်စတင်မှုရှိနေချိန်မှာပဲအစ္စရေးဝန်ကြီးချုပ်ကအဲ့ဒီလိုပြောတာပါကာစာဒေသထက်ကဟာမတ်စ်တို့ကိုဖယ်ရှားပြစ်ရဆိုတဲ့စစ်ပွဲရဲ့ရည်မှန်းချက်တွေကိုနိုင်ငံတကာဖိအားတွေနဲ့ရပ်သွားအောင်လုပ်လို့မရဘူးလို့ဝန်ကြီးချုပ်နေတန်ယာဟူကကက်ဘိနက်အစိုးရအဖွဲ့ကိုပြောဆိုနေတာကိုဝန်ကြီးချုပ်ရုံကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့ရပါတယ်အဲ့ဒီလိုဆောင်ရွက်ဖို့ရာဖာမစစ်ပွဲဆင်နွှဲဖို့လိုတယ်လို့မစ္စတာနေတန်ယာဟိုကပြောဆိုခဲ့ပေမဲ့လို့ဘယ်လောက်အတိုင်းအတာရှိတိုက်ခိုက်သွားမလဲဆိုတာကိုတော့ပြောပါဘူးအဲ့ဒီနောက်ပိုင်း CNN ရုပ်သံက State of the Union အစီအစဉ်မှာပြောကြားတာမှာတော့ Hamas တို့နဲ့တရင်6ပတ်ကြာအဖြစ်ရက်ဆက်ရည်အတွက် Israel ဘက်ကဆက်လက်စူးစမ်းသွားမှာပါလို့ပြောဆိုခဲ့တာပါဒါပေမဲ့လည်းအဲ့ဒီလိုဆောင်ရွက်နိုင်ဖို့စစ်ရေးဖိအားတွေတော့ဆက်ပြီးပေးသွားမယ်လို့လည်းပြောပါတယ်တနင်္ဂနွေနေ့ကကျင်းပတဲ့ရုရှားသမ္မတရွေးကောက်ပွဲပထမဆုံးပဲရေတွဲမှုမှာသမ္မတဗလာဒီမီယာပူတင်ကထောက်ခံမဲ့88ရာခိုင်နှုန်းရထားတယ်လို့ရုရှားရွေးကောက်ပွဲတာဝန်ရှိသူတွေကကြေညာပါတယ်။နိုင်ငံရေးသဘောထားကွဲပြားသူတွေကိုအပြင်းထန်နှိမ်နှင်းခဲ့တာကြောင့်မဲဆန္ဒရှင်တွေမှာလည်းတခြားရွေးချယ်စရာမရှိကြပါဘူး။တောက်ကြနေ့ကစပြီးတော့၃ရက်ကြာကျင်းပတဲ့ရွေးကောက်ပွဲဟာ24နှစ်ကြာအုပ်ချုပ်လာတဲ့ပူတင်အတွက်နောက်ထပ်6နှစ်သက်တမ်းတိုးပေးလိုက်တာလည်းဖြစ်ပါတယ်။ပူတင်ရဲ့တင်းကျပ်တဲ့အုပ်ချုပ်မှုအောက်မှာသူ့ကိုရောယူကရိန်းစစ်ပွဲကိုပါလူသိရှင်ကြားဝေဖန်ခွင့်မရှိကြပါဘူး။သမ္မတပူတင်ရဲ့အရေးအင်ဆုံးနိုင်ငံရေးရန်သူအလက်ဆီနာဗလီကတော့ပြည်ကလေးလာထဲမှာပဲအာတိတ်ဆက်ဝိုင်းအနေကအချင်းနှောင်ထဲမှာရုတ်တက်တေးဆုံးခဲ့တယ်လို့ပူတင်ကိုဝေဖန်တဲ့တခြားသူတွေကလည်းအချင်းကြနေတာမဟုတ်ရင်ပြည်ပမှာတင်ဆောင်နေကြတာပါ။ဒါပေမဲ့လည်းဖေဗရူလာအတွင်းနှစ်ဝက်နှစ်ကမကွယ်လွန်ခွင့်နောက်ဆုံးတောင်းဆိုချက်အရအထက်အမျိုးကြီးတွေကမဲယုံတွေမှာအသက်80နှစ်အရွယ်ပူတင်ကိုဆန့်ကျင်မဲ့ပေးဖို့စောင့်နေတဲ့လူတိုင်းရှေ့ကြီးကိုတွေ့ရပါတယ်။ Reuters သတင်းဌာနကဖော်ပြတဲ့အချက်အားမဲရလာတွေအရကွန်မြူနစ်သမ္မတလောင်းနီကိုလိုင်းကာရီဂနိုဂိုနော့ဖ်ကဆန္ဒမဲ400ခိုင်နှုန်းနဲ့ဒုတိယလူသစ်တအုပ်ဖြစ်တဲ့ Vladislav Davankov ကတတိယနဲ့အစွန်ရောက်အမျိုးသားရေးဝါဒီ Leonid Stasky တို့ကစတုတ္ထနေရာမှာအသေးသေးရှင်းနေကြပါတယ်။အရာငွေကြေးပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အီဂျစ်နိုင်ငံအတွက်ဒေါ်လာ10ဘီလီယံထောက်ပံ့ကူညီမဲ့အစီအစဉ်တရက်ကိုဥရောပသမ္မတကတနင်္ဂနွေနေ့မှာကြေညာပါတယ်။စီးပွားရေးဖိအားတွေအိမ်နီးချင်းတိုင်းပြည်တွေကပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေကြောင့်ဥရောပကမ်းခြေဘက်ကိုလူတွေပုံမှုရွှေ့ပြောင်းဝင်ရောက်လာမှာကိုစိုးရိမ်နေချိန်မှာပဲဒီအစီအစဉ်ကိုကြေညာလိုက်တာပါ။ဥရောပကော်မရှင်နာမင်းကြီးဥဆူလာဗန်ဒါလီယိုနဲ့ဘယ်လ်ဂျီယံ၊အီတလီ၊ဩစတြေးလျ၊ဆိုက်ပရပ်စ်နဲ့ဂရိစ်နိုင်ငံကအရာရှိတွေအီဂျစ်ကိုရောက်လာချိန်မှာထောက်ပံ့ကူညီရေးအစီအစဉ်ကိုလက်မရေးထိုးကြမယ်လို့အီဂျစ်အရာရှိတွေကပြောပါတယ်။အာရဗ်ကမ္ဘာမှာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့အီဂျစ်အတွက်လာမယ့်3နှစ်အတွင်းထောက်ပံ့ငွေနဲ့ချင်းငွေတွေပါဝင်တယ်လို့ကယ်ရိုမြို့ကဥရောပသမ္မတမစ်ရှင်ကပြောပါတယ်။စီးပွားရေးနဲ့စီးပွားရေးမဟုတ်တဲ့နယ်ပယ်အသီးသီးမှာအီဂျစ် EU ပူးပေါင်းဆောင်ရွက်မှုကိုရှေ့ဆက်တိုးချဲ့ဆောင်ရွက်နိုင်ဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေကိုမဟာဗျူဟာမြောက်ဘက်ဆုံမိဖက်ဆက်ဆံရေးအစီအစဉ်တွင်မြင်ခဲ့ကြတယ်လို့လည်းကယ်ရိုမြို့ကဥရောပမစ်ရှင်ကပြောပါတယ်။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင်
VOA မြန်မာပိုင်းရဲ့တင်လာနေတဲ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံရဲ့2019နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ကိုအကောင့်ထဲပေါ်မယ်လို့အစိုးရကလက်သလောကြေညာလိုက်ပြီးတဲ့နောက်အိန္ဒိယနိုင်ငံမှာစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်လာပါတယ်။နောက်လာကျင်းပမဲ့အထွေထွေရေကောက်ပွဲမတိုင်ခင်ကြီးညာလိုက်တဲ့ဒီအမိန်ကြောင့်လူအဖွဲ့အစည်းအတွင်းကွဲပြားစေတယ်လို့ဆွဆွဲမှုတွေလည်းအတော်များများထွက်ပေါ်လာပါတယ်။ဒီဥပဒေအရဘာသာရေးဖိနှိပ်မှုတွေကြောင့်ပါပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာကြတဲ့လူတွေကိုနိုင်ငံသားရှောက်ထားခွင့်ပြုထားပါတယ်။မွတ်စလင်တိုင်းပြည်တွေဖြစ်တဲ့အဲ့ဒီသုံးနိုင်ငံကထွက်ပြေးလာတဲ့လူတွေထဲမှာအစ္စလာမ်ဘာသာဝင်တွေတော့ရှောက်ထားခွင့်ပြုမထားပါဘူး။လက်ရရင်အုပ်စုရဲ့အပါဝင်အတိုက်အခံနိုင်ငံရေးပါတီတွေနဲ့မွတ်စလင်အတိုင်းအဝိုင်းကကောင်းဆောင်တွေကတာဟာမွတ်စလင်တွေကိုခွဲခြားဆက်ဆံတာဖြစ်တယ်လို့ပြောဆိုကြပါတယ်။ကြေညာချက်ထွက်လာပြီးတဲ့နောက်နိုင်ငံတကာလူညင်းချမ်းသာခွင့်အဖွဲ့ AI ကလည်းအိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့စံတမ်းဖို့တွေတန်းတူညီမျှမှုနဲ့နိုင်ငံတကာလူအခွင့်အရေးဥပဒေတွေကိုဆန့်ကျင်တဲ့ခွဲခြားဆက်ဆံမှုဥပဒေတရတာဖြစ်တယ်လို့ပြောပါတယ်။ဆူဒန်နိုင်ငံမှာပြိုင်ဖက်ဗိုလ်မှူးကြီးနှစ်ဦးကြားအာနာလွန်ဆွဲမှုတွေကြောင့်ပြည်တွင်းပဋိပက္ခတွေပေါ်ပေါက်လာတာဧပြီလဆိုရင်တော့တနစ်တင်းတင်းပြေပါပြီ။စစ်ပွဲတွေကြောင့်လူဦးရေ49သန်းနီးပါးတို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်အတည်းတွေဆိုင်နေပြီးနိုင်ငံလူဦးရေတပွဲကျော်တို့ကတော့အသက်ရှင်ရပ်တည်ရေးအတွက်စာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းလူမှုကူညီရေးအဖွဲ့အစည်းတွေကပြောပါတယ်။ပဋိပက္ခတွေစတင်ခဲ့တဲ့2023ဧပြီလနောက်ပိုင်းထောင်နဲ့ချီတဲ့လူတွေသိဆုံးတရားရခဲ့ကြပြီးတော့အိုးရင်ဆွင့်ခွာရသူကတော့တန်းနဲ့ချီရှိပါတယ်။စာနာရိတ်ခါရှာပါမှုနဲ့ရင်ဆိုင်နေရတဲ့လူပေါင်း18တန်းထက်မှာငတ်မို့ခေါင်းပေါင်းမှုကပ်ဘေးကြီးစိုက်တော့မဲ့လူပေါင်းက5တန်းလောက်ရှိတယ်လို့လည်းကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကပြောပါတယ်။အခုလိုလူသားချင်းစာနာမှုကပ်ဘေးကြီးစိုက်နေတဲ့ဆူဒန်ကိုနိုင်ငံတကာရဲ့အာရုံစိုက်မှုကတော့မရတဲ့လောက်ပဲလို့လည်းပြီးခဲ့တဲ့တစ်ပတ်ကဆူဒန်ကိုတွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြေရေပင်လယ်အရှေ့ပိုင်းဒေသအရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာရစ်ချတ်ဘရန်ကပြောပါတယ်။လက်ရှိပဋိပက္ခတွေကြောင့်လူပေါင်း 14,000 နီးပါးသေဆုံးပြီးတော့ 28,000 တရာရခဲ့ကြသလိုကာလဝန်ယောဂဝက်သက်တွေးလွန်တုပ်ကွေးနဲ့ငှက်ဖျားယောဂတွေလည်းဆက်လက်ဖြစ်ပွားနေတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်တော်စုနဲ့နေပေါင်းများစွာဆေးရည်ပူပေါင်းဆောင်ရွက်မှုတွေကိုနိုင်ဂျာစစ်အစိုးရကရပ်ဆိုင်းလိုက်ပြီးတဲ့နောက်အာဖရိကစီဟောဒေတာကအမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ချေမှုရေးအနာဂတ်လုပ်ငန်းစဉ်တွေကိုအမေရိကန်ထိပ်တန်းအရာရှိတွေတင်းငွေတွေနဲ့ကသုံးသပ်ဆွေးနွေးခဲ့ကြပါတယ်။နိုင်ဂျာနိုင်ငံမြောက်ပိုင်းကအမေရိကန်အဓိကလေတပ်အခြေစိုက်စခန်းမှာရှားနဲ့ချီတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေရှိနေပြီးတော့အယ်ခိုင်ဒါနဲ့ IS အုပ်စုတွေလှုပ်ရှားနေတဲ့ဆာဟာရဒေသနာရတောင်ဘက်ကကြီးမားကျယ်ပျောတဲ့ဆာဟဲလ်ဒေသဝန်စစ်စင်ရေးတွေကိုဖြန့်ကျက်ဆောင်ရွက်နေတာဖြစ်ပါတယ်။အမေရိကန်ထိပ်တန်းတပ်သမားမော်လီဖီကအမေရိကန်အာဖရိကစစ်ဌာနချုပ်အကြီးအကဲမရင်းဘိုချုမီခက်လင်းလေးနဲ့အတူနိုင်ဂျာအစိုးရအရာရှိတွေနဲ့မြို့တော်နေမင်းမှာလာရောက်တွေ့ဆုံဆွေးနွေးခဲ့တာပါ။တဟာနိုင်ဂျာစစ်အစိုးရနဲ့ထိတွေ့ဆက်ဆံတဲ့ပွင့်လင်းတဲ့ဆွေးနွေးမှုတရားဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနက X လူမှုကွန်ရက်ဌာနX လူမှုကွန်ရက်မှာရေးပါတယ်။နိုင်ဂျာနိုင်ငံအတွင်းအမေရိကန်တပ်ဖွဲ့တွေဆက်လက်ထားရှိရေးသဘောတူညီချက်ရဖို့ညှိနှိုင်းစရာရှိသေးသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
တဲ့နွေကိုနန်းလောင်ကကြီးညာပေးကြတာပါရုရှားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်လီတိုက်ဆုံးမှုကြောင့်အမေရိကန်နိုင်ငံရဲ့ဆွေးနွေးမှုတွေမှာရုရှားအရေးကအဓိကဖြစ်လာစေသလိုယူကရိန်းကိုထောက်ပံ့ရေးအတွက် Republican Party လွှတ်တော်အမတ်တွေအပေါ်မှာလည်းဖိအားတွေတိုးလာစေပါတယ်အမေရိကန်ရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပဖို့ရှိနေချိန်တပ်ပြတ်ဂျိုးဘိုင်ဒင်နဲ့သူ့ရဲ့အဓိကပြိုင်ဘက်တပ်ပြတ်ဟောက်ဒိုနယ်ထရမ့်တို့ရဲ့ရှုမြင်ချက်တွေကလည်းစန့်ကျင်ကွက်လွဲနေပါတယ်ဝါရှင်တန်ကနေ VOE သတင်းတောင်အနီတာပါဝါလ်သတင်းပေးပို့ထားပါတယ်။မတ်သိန်ကြီးထိုက်ကပြောပြမှာပါ
။အမေရိကန်သမ္မတရွေးကောက်ပွဲရေးဆွေးနွေးမှုတွေမှာရုရှားသမ္မတနဲ့တိုက်ခန်ခေါင်းဆောင်တို့အကြောင်းပါဝင်လာပါတယ်။ရုရှားကျင်းထောင်တွင်တိုက်ခန်ခေါင်းဆောင်အလက်စီနဗနီတည်ဆုံးခဲ့ရတဲ့အချက်ကြောင့်အမေရိကန်နိုင်ငံရင်းမှာလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့ယူကရိန်းကျူးကျော်စစ်အရေးကိစ္စဆွေးနွေးမှုတွေပိုပြီးပြင်းထန်လာပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ထိပ်တန်းပြိုင်ဘက်ဒေါ်နယ်ထရန့်တို့ကြားမှာလဲရှုမြင်ချက်တွေကတည်တည်တသာကွဲပြားနေပါတယ်။ အတိတ်ဒေသကအချင်းထောင်မှရုတ်တရက်ဆုံးပါသွားတာလို့ရုရှားတာဝန်ရှိသူတွေကရှင်းလင်းပြောဆိုထားပေမဲ့လည်းနဗနီတီဆုံးရမှုကိုအမေရိကန်သမ္မတဘိုင်ဒန်ကချက်ချင်းဆိုသလိုပြစ်တင်ပြောဆိုပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လည်းချင်းချပ်ထားပါတယ
်ဒီကိစ္စဖြစ်ရတဲ့အကြောင်းကပူတင်ကြောက်ပါသူညွှန်ကြားခဲ့တာပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်ကိုအဲ့ဒီမှာထားခဲ့တဲ့အခြေအနေအတွက်သူ့မှာတာဝန်ရှိပါတယ်သူပဲလို့လူဆိုတာကိုလည်းဒီလောက်ကထင်ရစေပါတယ်ပြီးခံနိုင်စရာမဟုတ်ပါဘူးတရားတန်ကြီးပေးဆက်ရပါလိမ့်မယ
်ဆွဆွဲချက်တွေကအခြေမြင့်မရှိရင်တီးတယ်လို့ရုရှားသမ္မတယုံကပြောဆိုသလိုပဲနေဗနီရဲ့ရုပ်အလောင်းကိုပေးဖို့မိခင်ဖြစ်သူရဲ့တောင်းဆိုချက်ကိုလည်းအာဏာပိုင်တို့ကညှင်းပယ်ထားပါတယ်ဒေါ်နယ်ထရန့်နဲ့သူ့ရဲ့ Republican Party ရဲ့ရှုမြင်ချက်ကတော့ကွဲပြားပါတယ်။ NATO ဖွဲ့ကိုလက်ရှိသမ္မတဘိုင်ဒန်ကအခိုင်အမာထောက်ပံ့တာမျိုးသူ့မလုပ်ဘူးလို့ထရန့်ကပြောပါတယ်။ဒါ့အပြင်ရုရှားတိုက်ခိုက်နေဗနီလိုပဲသူဟာလည်းပဲနိုင်ငံရေးအရာဖိနှိပ်ခံရသူဖြစ်တယ်လို့ထရန့်က Fox News နဲ့မကြိုက်ခင်ကလုပ်တဲ့အခမ်းအနားမှာပြောခဲ့ပါတယ်
။ And it's a horrible thing.
ဒေါ်လုံးချောက်ချားစရာကိစ္စပါကျွန်တော်တို့နိုင်ငံမှာလည်းအလားတူဖြစ်နေပါတယ်ကွန်မြူနီနိုင်ငံတစ်ခုအဖြစ်ကိုနီလန်းများစွာနဲ့ပြောင်းလဲနေပါတယ်ကျွန်တော်ဟာဆိုရင်ဥဆောင်နေတဲ့ကိုယ်စားလှယ်လောင်းပါအရင်ကဆိုရင်ဆွဲဆိုခံရတာမကြားခဲ့ဘူးပါဘူးကျွန်တော်၄ကြိမ်ဆွဲဆိုခံရပါတယ်၈ကြိမ်၉ကြိမ်လောက်အမှုရင်ဆိုင်ရပါတယ်ဒါတွေအားလုံးဟာကျွန်တော်နိုင်ငံရေးမှာပါဝင်နေလို့ဖြစ်ရတာပါ
ရုရှားရဲ့ယူကရိန်းစစ်ပွဲကိုဘလို့အဆုံးသတ်မလဲဆိုတာကိုထရန့်ကရှင်းရှင်းလင်းလင်းမပြောပါဘူး။ဒါပေမဲ့သူသာသမ္မတဖြစ်နေလို့ရှိရင်ရုရှားသမ္မတပူတင်အနေနဲ့ဘယ်တော့မှကျူးကျော်တိုက်ခိုက်မှာမဟုတ်ဘူးလို့ပြောပါလေ။ယူကရိန်းစစ်ရေးမှာဘာကြောင့်ရန်ပုံငွေထောက်ပံ့ပေးရမှာလဲဆိုတာကို Republican တွေဘက်ကလည်းမေးခွန်းထုတ်နေကြတာပါ။ရုရှားတပ်ဖွဲ့တွေကယူကရိန်းရဲ့အဓိကကြားတဲ့မြို့တစ်မြို့ကိုလက်တလောသိမ်းယူခဲ့တာဖြစ်ပြီးဒါဆိုရင်ယူကရိန်းတပ်ဖွဲ့တွေကိုအရေးပေါ်ကူညီပေးဖို့လိုအပ်ချက်သက်သေအဖြစ်အမေရိကန်သမ္မတအိမ်ဖြူတော်ကထောက်ပြထားပါတယ်။ Republican အမတ်တချို့ကတော့ဒေါ်လာ95ဘီလီယံပါအကူအညီပေးရေးအစီအစဉ်ကိုအတည်ပြုနိုင်မယ်လို့ယုံကြည်ထားကြပါတယ်။အများစုကယူကရိန်းအတွက်ဖြစ်ပါတယ်။ယူကရိန်းကိုမကြခင်ကတွားရောက်ခဲ့တဲ့ Republican လွှတ်တော်မှBrian Fitzpatrick ကအခုလိုပြောပါတယ်
။ I think the slow
ဥရောပနဲ့ American ဘက်ကတုံ့ပြန်မှုတေးကွေးတာဟာ Ukraine ကိုအထိနာစေတယ်လို့ထင်ပါတယ်။ဒါကြောင့်လဲကျွန်တော်တို့အနေနဲ့ဒီလိုအဖြစ်ခံလို့မရပါဘူး။တခုခုပြည့်ပြတ်အောင်လုပ်ရပါမယ်
။တချိန်တည်းမှာပဲစစ်ပွဲကပိုပြီးအရေးပါလာပါတယ်။ John Hopkins တက္ကသိုလ်ကကြီးတန်းပညာရှင်စာရေးဆရာနဲ့သတင်းသမား Peter Pomerantsev က VOA Russia ဌာနကို Skype ကနေအခုလိုပြောပါတယ်။
This is becoming about America.
ဒီကိစ္စက American နဲ့သက်ဆိုင်လာပါတယ်။ American အနေနဲ့ကတိတီမဟာမိတ်တွေကိုလေးစားခိုင်မာအားကောင်းအောင်လုပ်နိုင်စွမ်းရှိတဲ့အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်ရှိမလား။ဒါမှမဟုတ်လေအင်အားကြီးနိုင်ငံတစ်ခုအဖြစ်ကနေအဆုံးသတ်သွားမလားဆိုတာကလက်ရှိမေးစရာဖြစ်ပါတယ်။ Russia ဒါမှမဟုတ်လေ Ukraine နဲ့သက်ဆိုင်တဲ့အရေးသက်သက်မဟုတ်တော့ပါဘူး
။ Moscow နဲ့ Washington ကကီလိုမီတာ 8,000 နီးပါးကွာဝေးပါတယ်။ဒါပေမဲ့အမေရိကန်မှာနိုဝင်ဘာလရွေးကောက်ပွဲနီးကပ်လာနေတာနဲ့အတူနှစ်ဦးနှစ်ဖက်ရဲ့ကံကြမ္မာတွေကလည်းအရင်ကထက်ပိုပြီးဆက်နွယ်ရော့ရှက်လာပါတယ်ရှင်
။ခုတော့အမေရိကန်ကနေထိုင်ဝမ်ကျောဘက်ကိုသွားကြည့်အောင်ပါ။ကမ္ဘာကျောကတရုတ်ပြည်မှာကြီးနေကီလိုမီတာအနည်းငယ်ပဲဝေးတဲ့ထိုင်ဝမ်ကျောပိုင်းနဲ့ကျွန်းကလေးဖြစ်ပါတယ်။ဒီကျောကစွန့်ပစ်ပစ္စည်းပြတ်တော့မှာနာမည်ကြီးတဲ့ဗဘဲသမားဟူဆန်တုံးကတော့စစ်ကြောင်နဲ့တွေကိုအသုံးဆောင်ပစ္စည်းတွေအဖြစ်ငင်းချမ်းစွာတုံနိုင်ဖို့ကြိုးစားနေပါတယ်။ဒီရတဲ့အဲလစ်ဘတ်လီပေးပို့တဲ့တရင်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါပူပြင်းပြီးအတန်တွေဆူညံနေတဲ့ဂျားကပဲဝူဆန်တုံးဟာစွန့်ပစ်ပစ္စည်းကနေလူသုံးကရိယာကိုဖန်တီးနေတာပါ
ကျွန်တော်အများဆုံးသုံးတဲ့ပစ္စည်းကအရင်ကကြည်စံကုန်နေပါ
ဒါ ISE ဖွေဖောက်တန
်းကင်မန်ကျွန်းဟာအရင်ကစစ်တလင်းဖြစ်ခဲ့တာကြောင့်တယန်ဇာတာကတိတ်ကိုရှာပါတယ်ဝူကတော့သူဟာတရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကြားနေစဉ်လိုလိုပြစ်ခတ်မှုတွေကြားမှာကြီးပြင်းခဲ့ရတယ်လို့ပြောပါတယ
်ကြီးစံကုန်းတွေကိုတခါတလေလေကွင်းထဲရှောက်သွားရင်တွေ့ရတယ်လို့ဆောက်လုပ်ရေးဝင်းထဲမှာလည်းအလို့သမားတွေတူးထုတ်နေတာတွေ့နေပါတယ
်ဒီကြီးကုန်းတွေဟာပြည်ရင်းစစ်ရဲ့လက်ကျန်တွေလို့ကင်မန်သမိုင်းပြလိုက်ဒါရိုက်တာလူတင်ချန်းကပြောပါတယ
်ဤကျူမင်တန်နေကင်မန်ကိုဝင်လာတဲ့1949ခုနှစ်ကတည်းကဒီနေရာဟာတရုတ်ပြည်မကြီးကိုပြန်သိမ်းဖို့ကြိုးစားတဲ့ကူမင်တန်တွေရဲ့အခြေစိုက်စခန်းဖြစ်လာတာပါ။အ
ဲ့ဒီနှစ်မှာပဲမော်စီတုံးကကွန်မြူနစ်ပါတီအုပ်ချုပ်တဲ့တရုတ်ပြည်သူသမ္မတနိုင်ငံကိုထူထောင်ခဲ့တယ်လို့ အရေးနိုင်ငံတဲ့ကုမင်တန်တွေကထိုင်ဝမ်ကိုဆုတ်ခဲ့ပြီးတရုတ်သမ္မတနိုင်ငံလို့သတ်မှတ်ခဲ့တာပါကုမင်တန်လက်အောက်ကကင်မန်ဂျွန်းဟာလည်းအဲ့ဒီအချိန်ကနေ1980အထိတိုက်ပွဲတွေကြားရက်လိုက်နားလိုက်ကြုံခဲ့ရတယ်လို့58ခုနှစ်မှာတော့အောက်ကုလ23ရက်ကစပြီးတလခွဲကြာမယမနာပြစ်ခတ်မှုနဲ့အတူတိုင်းနဲ့ချီတဲ့လက်နက်ကြီးကြီးတွေထိမှန်ခဲ့ရပါတယ်အဲ့ဒီနောက်မှာကွန်မြူနစ်နဲ့ကွန်မန်တန်တို့ကြားတရက်စီအလဲ့နဲ့ပြစ်ခတ်ဖို့အတွက်သဘောတူခဲ့ကြပါတယ်ဒီကြီးစံကုန်တွေဟာအခုတော့ကုန်ချမ်းတွေအဖြစ်နဲ့ဗဘဲဆရာဝူရဲ့လက်ထဲအသွင်ပြောင်းသွားပါပြီဝူဟာဒီစွန့်ပစ်ပစ္စည်းတွေကိုအသုံးဝင်တဲ့အိမ်သုံးပစ္စည်းတွေဓာတ်တွေလုပ်ပါတယ်သူ့အတွက်ဓာတ်တစ်ချောင်းလုပ်ဖို့မိနစ်30လောက်ပဲကြာတာဖြစ်ပြီးမော်တာကြီးစံကုန်တစ်ခုကလည်းဓာတ်ပေါင်းအလက်60လောက်လုပ်နိုင်ပါတယ်ဝူတယောက်အခုလုံးဓာတ်တွေကိုဖန်တီးလာတာအနှစ်50ရှိနေပါပြီသူဟာတရုတ်ပြည်ကြီးတဖြည်းဖြည်းပြောင်းလဲလာတာကိုမြင်နေရပြီးအထူးသဖြင့်ညဘက်တွေမှာပိုးပြီးထင်ရှားတယ်လို့သူကပြောပါတယ
်ဆန်စီဒီယန်လိုင်းမှာလာလဲဝေါင်ဝေါင
်အနှစ်30လောက်အတက်ကြကြုံနေရတဲ့တရုတ်ပြည်ဟာတဖြည်းဖြည်းတိုးတက်လာနေပါတယ်တိုင်ပင်နဲ့ရှင်မယ်ဆိုရင်တော့မပြောတတ်ပါဘူးသူတို့ကကွန်မြူနစ်တိုင်းပြည်ဆိုတော့ပြောရလာတော့ခက်ပါတယ်အဲဒီကမျိုးကြီးတွေရဲ့ပြည်သူ့ကတွေကလည်းတရုတ်ပြည်ဆိုတာဘယ်လိုလဲကျွန်တော်တို့တွေးထားတာနဲ့တော့လုံးဝကွာခြားနေပါပြီ
ရေလက်ချားလေးသာခြားတဲ့ကွန်မြူနစ်တရုတ်ပြည်မှကြီးနဲ့ဒီမိုကရေစီအုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ချားအတွေ့အခေါ်တွေကွာခြားပေမဲ့တရုတ်ပြည်တိုးတက်လာတာနဲ့အမျှနှစ်ဖက်ဘုံသဘောတူညီမှုတွေပေါ်လာနိုင်တယ်လို့ကင်မန်ဒေတာကန်အများစုကမျှော်လင့်နေတာပါ
ကျွန်တော်တို့是只有期望就是说
ဒီရေလက်ချားတစ်ဖက်တစ်ချက်နေထိုင်ကြသူတွေအချင်းချင်းစန့်ကျင်နေမဲ့အစားညင်သားတဲ့ဤသုံးပြီးညဉ့်ဉန်းရေးရအောင်လုပ်နိုင်မယ်လို့မျှော်လင့်ရပါပါပဲ
စစ်ရဲ့အနေထိုင်ရုံတွေကိုကင်မန်မှာအခုထိတွေ့မြင်နိုင်ပါတယ်နောက်တစ်ချီစစ်တလင်းဖြစ်လာတဲ့အချိန်ဒေတာကန်တွေကတော့ငင်းချမ်းဖို့ပဲမျှော်လင့်တယ်လို့လည်းသူကပြောပါတယ
်တော်မဲ့စစ်စည်းကွန
်ကျွန်တော်တို့အတွက်တော့ရိုးနေပါပြီကျောက်စိတ်ပေါ်လာရင်လဲဩဂုတ်လ23ကြီးစံမိုးရွာခဲ့တုန်းကလိုပဲထိုင်ဝမ်ဘက်အလုံးပြေးရမှာပ
ါအခုတော့ဝူတယောက်စစ်လက်နဲ့အကျဉ်းချမ်းတွေကိုအတုံးဝင်တဲ့ဓာတ်တွေအဖြစ်ဖန်တီးရင်ဒီကင်မန်ချွန်းရဲ့ကျန်းတန်းတဲ့အတိတ်ကိုဖယ်ရှားပြီးရေရှည်ငင်းချမ်းရဖို့မျှော်လင့်နေတာဖြစ်ပါတယ
်မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်ခုတော့တည်င်းလာနေမယ့်ဘိုင်းစီစဉ်တွေကိုဒီမိုကရေစီဆွေးနွေးကမ်းကချင်စစ်စင်ရင်းနဲ့စတင်ပါတယ်မတ်လ6ရက်ကစလိုက်တဲ့ KIA ကချင်လွတ်လပ်ရေးတပ်ရဲ့စစ်စီဟာမဟာဗျူဟာမြောက်အရေးပါတယ်လို့တိုင်းရင်းသားပဋိပက္ခရေးရာတွေကိုကြည့်ရှုနေတဲ့စိုက်ထွန်းအောင်လွင်က VOA ကိုပြောပါတယ်ဒီကျိစက်ကောင်စီကိုတိုက်တဲ့ KIA ရဲ့ရွေချက်လူဦးတော်လိုင်းရေးအင်အားစုတွေတဲ့ KIA ကြဘလို့ဆက်ဆက်မှုလဲရှိနေတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးလေလာတုံသက်သိတူစိုက်ထွန်းအောင်လွင်ကမိုင်းအကျဉ်းနိုင်ကိုအခုလိုပြောပြထားပါတယ
်ဒီရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေပေါ့နော်ဒီစစ်မှတ်တွေဖြစ်နေတဲ့နေရာမှာအထူးသဖြင့်ဒီတစ်တုံညာနှစ်ခွန်ရှမ်းမြောက်မှာစခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းကာလတွေမှာဒီကချင်ဘက်မှာလည်းပေါ့နော်အခုဆိုရင်အချိန်အဟုန်ဒီနေ့ပို့ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒီတိုက်ခိုက်မှုတွေတိုက်ပွဲတွေကပြင်းထန်လာတာတွေ့ရပါတယ်အဲ့တော့ဒီကချင်လွမြောက်ရေးတပ်ပေါ့နော် KIA ရဲ့ဒီစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့အဓိကအကြောင်းရင်းကိုဘယ်လိုသုံးသပ်လဲရှင်
။အဲ့တော့ KIA နဲ့ဒီစစ်ကောင်စီနဲ့ကတော့အာဏာသိမ်းပြီးကတည်းကစတိုက်တာနော်။ဒါပေမဲ့ ဟိုသူတို့ဒီနှစ်နှစ်ကျော်လောက်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပေမဲ့အခုဒီမတ်လ9ရက်နေ့ကနေစတင်တဲ့ဒီစစ်စင်ရေးပေါ့နော်ဒီ operation ကတော့တော်တော်လေးထူးခြားတယ်လို့ကျွန်တော်အနေနဲ့မြင်တယ်အဓိကအဖြစ်တော့ဒီကချင်ပြည်နယ်တွင်းကအဓိကကျတဲ့မြို့ကြီးတွေစီးပွားရေးရလုံခြုံရေးရရော KIA ဌာနချုပ်လုံခြုံရေးတပ်ပါအရေးပါတဲ့လမ်းနေပါတွေကိုသူ့အနေနဲ့အများကြီးစိုးမိုးနိုင်အောင်လှုပ်ဆောင်တဲ့ operation တစ်ခုဖြစ်လဲဟိုတွေ့မြင်ရတာပေါ့နော်ဒါကနောက်တစ်ချက်ကြည့်လိုက်ဒီတစ်တုံညာနှစ်ခုလို့ခေါ်တဲ့ဒီ2023နောက်ပိုင်းမှာဖြစ်ခဲ့တဲ့ဒီ operation နောက်ပိုင်းမှာဒီလက်နက်ကိုင်တပ်ဖွဲ့တွေအများကြီးပေါင်းပြီးမှလူအင်အားအလုံးရင်းနဲ့ပြန်ပြီးမှအဓိကကျတဲ့လမ်းနေဟိုစခန်းတွေကိုပြန်တိမ့်ပိုက်ပြီးမှဒီဟိုပြန်ပြီးဖိအားပေးစိုးမိုးနိုင်ဖို့လုပ်တဲ့ဟိုစစ်စစ်ရေးတခုအဖြစ်လည်းမြင်တွေ့လာတာเนาะဒါကတော့သူ့ရဲ့ဒီမတ်လ9ရက်နေ့ကနေပြန်ဆလိုက်တဲ့ဒီ KIA ဦးဆောင်တဲ့ဒီမဟာမိတ်အဖွဲ့တွေရဲ့ဟိုဒီစစ်စစ်ရေးနဲ့ပတ်သက်တဲ့ဟိုထူးခြားချက်လေးကိုဒါအချင်းဆုံးပြောပြတာ
အထူးသဖြင့်ဒီရှမ်းမြောက်နဲ့ကချင်ဘက်မှာလက်နက်ကိုင်တပ်ဖွဲ့တွေပေါ့เนาะဘယ်နှစ်ဖွဲ့လောက်ရှိနေလဲသူတို့တွေရောဘယ်လိုပူးပေါင်းဆောင်ရွက်နေရလဲရှင်
အဲ့တော့ရှမ်းမြောက်နဲ့ကချင်ဘက်မှာတော့ဒီအာနာမတိန်ငယ်ကတော့စုစုပေါင်း9ဖွဲ့ရှိတာပေါ့နော်9ဖွဲ့ကတော့ဒီ FPSCC လို့ခေါ်တဲ့ဒီ UWSC ဦးဆောင်တဲ့ဒီမဟာမိတ်အဖွဲ့မှာဟိုပါနေတဲ့အဖွဲ့တွေဖြစ်တယ်ဒါပေမဲ့အာနာတိန်ပြီးနောက်ပိုင်းမှာဒီအဖွဲ့တွေကြားထဲမှာ position ကတစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့နော်အဲ့တော့အဲ့ဒီ9ဖွဲ့ထဲမှာဟို3ဖွဲ့ဖြစ်တဲ့ဒီ UWSC Water ဖွဲ့မိုင်းလာ NDA တပ်ဖွဲ့နဲ့ဒီ SSPB SSA အဖွဲ့တို့ကသူကဟိုဂျာနေမူဝါဒကျင့်သုံးတယ်မှာနော် UNG နဲ့လည်းဆွေးနွေးတာမျိုးတွေလည်းတစ်ခါလေတွေ့ရလို့ဟိုစစ်ကောင်စီနဲ့လည်းဆွေးနွေးတာတွေတွေ့ရတယ်ဒါပေမဲ့ဘယ်ဖက်နဲ့မှမပူပေါင်းရေးမှုတွေသွားတယ်ဟိုဂျာနဲ့အဖွဲ့တွေဂျာထဲမှာကျတော့တချို့အဖွဲ့တွေကတော့ဟို UNG နဲ့ဒါတိုက်အများကြီးထိတွေ့ဆက်ဆံတာလို့ရှိတယ်ဒါတိုက်ကြီးပူပေါင်းတဲ့ဟာမျိုးတွေမရှိဘူးဒါပေမဲ့တို့တော့ဟိုတဖက်ကစစ်ကောင်စီနဲ့လည်းဟို SCA တို့ဘာလို့လမ်းကြောင်းပေါ်မှာရှိနေမှုနဲ့လိုရင်လိုလိုတိုက်ပွဲဆင်တဲ့အဖွဲ့မျိုးတွေအထူးသဖြင့်တော့ဒီကိုကတ်တို့ဒီတစ်တုံညာနှစ်ခုမှာပါခဲ့တဲ့ TNL တို့ AA တို့လိုအဖွဲ့ပေါ့နော်အဲနောက်တစ်ခုကတော့ဒါဟိုဒီအာနာသိန်းကလေးကဒီအာနာရှင်စန့်ချင်ရေးကြွေးကြော်တာနဲ့ဒီတိုက်ခိုက်နေတယ်ဒါ KIA ပေါ့လေနော်ဒါကတော့အဓိကငဘခုနှစ်ဖွဲ့ထဲမှာအဓိကအစုဖွဲ့တွေနဲ့တွေ့ရတယ်နောက်ရှိနေတာကတော့ဒီ ABS DF ကြောင်းသားတက်မတော်မြောက်ပိုင်းတို့လိုဖွဲ့တွေဤကလည်းရှိနေဒါငကိုကလေးကဟိုမြောက်ပိုင်းကြောင်းသားတက်ဖွဲ့ရဲ့စခန်းအနေမြန်မာပြည်မြောက်ပိုင်းမှာရှိနေတာဖြစ်လို့ဒီအာနာသိမ်းပြီးနောက်ပိုင်းမှာတော့ဒီဟို PDF လို့ခေါ်တဲ့ဖွဲ့တွေနဲ့ဒီ Local Defense Force တွေကလည်းအများကြီးပေါ်ပေါက်လာပြီးမှပေါ့နော်ဒီဖွဲ့တွေလုပ်တဲ့ operation တွေမှာဟိုပါဝင်နေတာတွေ့ရတာပေါ့အထူးသဖြင့်တော့ဒီ1027မှာဆိုရင်ဒီ UNG ဒီနောက်ပတ်တဲ့အဖွဲ့ချုပ်ပါတယ်ဆိုတော့လေအဓိကအပြင် UNG လက်အောက်ခံမဟုတ်တဲ့ဟိုမှာ BPLA တို့လို့တပ်ဖွဲ့တွေ PLA တို့တပ်ဖွဲ့တွေကဒီယာနဲ့ချီပေါ့လေဟိုအင်တိုက်အားတိုက်ကြီးကိုပါပြီးမှတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေနေသူတို့ဒီစစ်စင်ရေးတွေမှာအတွေ့အကြုံကောင်းနေဆိုတော့ရကုန်တဲ့ဟာမျိုးတွေလည်းတွေ့ရတော့နော်
KIA ပေါ့နော် KIA ရဲ့အခမ်းကဏ္ဍကိုကြည့်မယ်ဆိုလို့ရှိရင်ဒီဆရာနာသိန်းတော်ဆန့်ကျင်တဲ့အဖွဲ့တွေ PDF တွေကိုလည်းသူတို့တင်နန်းပေးတာဟိုပူပေါင်းလေးကျင့်ပေးတာတွေ NGO ကိုပံ့ပိုးတာမျိုးတွေတရားဝင်ထောက်ခံတာတွေလည်းတွေ့ရတဲ့ခါကျတော့ KIA ရဲ့အခမ်းကဏ္ဍကိုဘလို့အရေးကြီးလဲရှင
်အဲ့တော့ဒီ2021နောက်ပိုင်းပေါ့နော်ဒီလမ်းမော်ဆန္ဒပြပွဲတွေကိုဖြုတ်ခွင်းပြီးနောက်ပိုင်းဖြစ်လာတဲ့တိုက်ခိုက်မှုတွေဒီ PDF လှုပ်ရှားမှုတွေမှာဒီ KIA ရဲ့အခမ်းကဏ္ဍကတော့တော်တော်လေးကိုအရေးပါတာနော်သူကဥမာ UNG နဲ့ချိတ်ဆက်ထားတာရှိတယ်။ဟိုဒါရကြီးဟိုရင်းလောက်တာတဲ့ KPIT လို့ခေါ်တဲ့ဒီကချင်ကော်မတီတခုကနေသူတို့နိုင်ငံရေးရပူးပေါင်းဆောင်ရွက်တာတွေလုပ်တယ်ပေါ့နော်။ကချင်လူမှုတွေရပ်ပတ်ဖွဲ့ပြီးပုံစံလေးတွေပါတယ်။အဲ့ဒီကနေသူတို့ဟိုဝင်ကြီးတွေပါတယ် UNG ပါလဲဟိုဝယ်ပါကြတာရှိတယ်ပေါ့။အစောပိုင်းမှာသူပါတဲ့အတွက်လဲသူအနေနဲ့ဟိုစစ်ရေးရတို့ဘာတို့ရတို့ဟိုဖိအားပေးတော်တော်လေးခံရတဲ့အခြေအနေမျိုးတွေလဲဟိုရှိတယ်ပေါ့နော်ဥပမာ2023နှစ်လယ်ပိုင်းနောက်ပိုင်းမှာဆိုရင်ဒီ KIA ဌာနချုပ်ရှိတဲ့ Laser ဖက်တို့ဘာလို့ပုံပြီးမှအားဖြည့်နိုင်အောင်ဟိုသူစူးစမ်းခဲ့တဲ့ဟာတွေရှိတယ်စစ်တပ်ဘက်ကလည်းဒီကြားထဲမှာတော့တိုက်ကြခိုက်ကြတယ်ဆိုမဲ့ဟိုစကိုင်းတိုင်းထပ်ပိုင်းတို့ဘာလို့မှလည်းဟိုဖြစ်တယ်ဆိုမဲ့ဒါဘယ်လိုပဲပြောမြကြီးတခုယူလာနိုင်တဲ့အခြေအနေပေါ့နော် KIA အနေနဲ့တစ်ဖက်မှာလည်းဟိုအရင်တော့လုံခြုံရေးစီးတွေပါလေ2010နောက်ပိုင်းမှာသူဆုံးရှုံးသွားတဲ့နေရာတွေကိုပြန်ရတာရှိတယ်လုံးလုံးရေးစီးတွေကိုရှေ့တိုးနိုင်လာတာတွေစုံမှုညက်လာတာတွေရှိမဲ့ဟိုပြက်ပြက်တတ ဟိုထိန်းလာနိုင်တဲ့ဟာမျိုးကအခုဒီ2024ဒီမတ်9ရက်နေ့ညနေစတဲ့ဒီ operation မှာပုံမြင်လာတာပေါ့တော့ပုံပြီးတိတိတတ်တာမြင်လာရတယ်လို့ပြောတယ်သူရဲ့အခန်းကဏ္ဍကတော့ဒီຫນွေဦးလှူရှားမှုတွေမှာဟိုတော်တော်လေးအရေးကြီးတယ်လို့တော့မြင်တယ်သူကနေစားထွက်ပေါက်လမ်းတွေတို့ကြောက်စိမ့်တို့ဘာလို့ဒါမျိုးတွေသူ့ပါငကုံကလေးကရှိတာပေါ့နော်တစ်တို့ဘာလို့ထုတ်တဲ့နေရာတွေရွှေတွေရှိတယ်သူ့ပါသူထိန်ချုပ်နေပြေတွေရှိတယ်လက်နက်တွေဘာတွေထုတ်နိုင်တဲ့စွမ်းရည်တွေရှိတယ်ဆိုတော့ဒါသူကတော်တော်လေးအရေးပါတဲ့ဟိုဇက်ကောင်တကောင်လို့ပြောလို့ရတော့နော
်အဲ့တော့စစ်ကောင်စီဘက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီရှမ်းမြောက်ဘက်ကောပေါ့နော်သူတပြင်းကိုကန်နောက်တစ်ခါရခိုင်နောက်အခုကချင်နေဘက်မှာသူတို့ရဲ့စစ်စခန်းကြီးကျသွားတယ်เนาะနောက်သူတို့ရဲ့ဒီတက်တွေဟာတက်ရင်အလိုက်လက်နဲ့ချတာတွေနောက်ပြောအဖမ်းဆီးခံရတာတွေဗျူဟာမှုတွေအစားဖမ်းဆီးခံရတာတွေပါရှိတယ်ဆိုပေမဲ့ဒီစစ်ကောင်စီကသူတို့မှာကတကယ်ဟိုခင်မိတဲ့ဟိုလက်နဲ့ပစ္စည်းတွေကတော့ရှိနေတာလေရှိနေတဲ့အပိုင်းပေါ့เนาะတစ်ဖက်မှာလည်းသူတို့ဒီစကိုင်းတို့ဘာလို့မှသူတို့အဲထိုးစစ်ဆင်ပြီးတော့ဟိုတိုက်နေတဲ့အပိုင်းကြီးရွာတွေကိုမီးရှို့နေတဲ့အပိုင်းကလည်းအရှိန်အဟုန်နဲ့ရှိနေတဲ့အခါကျတော့နောက်တစ်ချက်ကလည်းသူတို့စစ်သားရေးတန်းနဲ့ပတ်သက်ပြီးတော့လည်းထင်သာမြင်သာမရှိတဲ့အပိုင်းမှာဒီစစ်ကောင်စီရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင်
။ဟိုပြည်နယ်တွေမှာသူ့ရဲ့အခမ်းကဏ္ဍဒီ2021နောက်ပိုင်းမှာပုံပြီးကျုပ်ရော့လာတယ်။လုံးဝတော်တော်များများကျဆင်းသွားတယ်ဆိုတော့ဟိုဒါဟိုပြောပြကြမလို့ပဲဒါလက်တွေ့မြင်နေရရလက်တွေဖြစ်နေတာ။ဒါမဲ့အဲ့လိုဖြစ်လို့တစုံလုံးပြောင်းသွားမလားဆိုတာဟိုပြောလို့တော့နည်းနည်းခက်နေသေးတယ်ဒါပေမဲ့အဲ့ဒါတွေကို तू ကဘာတွေနဲ့ဟိုခတ်တွတ်တွတ် तू အစားထိုးဖို့လှုပ်လာလဲဆိုဥမာအဖြစ်ပြတရုတ် policy လို့ဟာမျိုးရှိတယ်တရုတ်ကပြည်နယ်တွေမှာလုံခြုံရေးဟာခိုင်းရနာလက်နက်ကင်တွေတာဝန်ယူပြည်မလုံခြုံရေးတွေဒီတပ်မတော်မှာတာဝန်ရှိတယ်ပေါ့နော်မြန်မာတပ်မတော်မှာတာဝန်ရှိတယ်ဆိုတာဟာမျိုးတစ်ဖက်ကတော့ဥမာဒေါ်အောင်ဆန်းစုကြည်တို့ဘာလို့လဲဆွေးပေးခိုင်းတာလို့ဘာလို့ကတော့တစ်ဖက်ဒါပေမဲ့အဲ့လိုပြောလို့ तू က PDR တို့ NUG တို့ကို तू တိမပြုတ်တာမျိုးမဟုတ်เนาะသူရဲ့ပထဝီရအတာရမှုလို့ဘာလို့ရ तू စဉ်းစားတဲ့ပုံဖို့စဉ်းစားရတဲ့ခုမှာဒါမျိုးတွေနဲ့ तू ကပြန်ချိန်ပြီးမှကျွန်တော်ထင်တယ်တချို့အရာတွေကတော့လုံးလုံးရှုံးသွားတာမှန်တယ်တချို့အရာတွေကတော့ဥမာအဲ့ဒါဆိုရင်ကဟိုကောပါဝါကိုပြန်အားကောင်းအောင်ဒီပြည်မမှာပင်စီတွေပြန်အားကောင်းအောင်ဟိုအဓိကကတော့သူ့ရဲ့ခံစစ်ဆောင်ထဲမှာအားကောင်းအောင်လုံလားဆိုတဲ့အမြင်မျိုးစဉ်းစားလားဆိုတော့လေကျွန်တော်တွက်ဆကြရှိတယ်ပေါ့ဥပမာအပြည့်ဒီတစ်တုံညာနှစ်ခုမှာအစောပိုင်းမှာသူစခန်းတွေရှုံးတယ်ဘာတွေရှုံးတယ်ဆိုတာဟုတ်တယ်တကယ်လည်းရှုံးတယ်ဒါပေမဲ့တချို့မြို့တွေတချို့စခန်းတွေဒီနောက်ပိုင်းမှာတိုင်းရလက်မခံရအောင်လုံးတိုက်ပြတာပေါ့ဝိုင်းထားပြီးဟိုသူတို့ထောက်ကောက်ခွင့်နေပါလေဟိုပေးတယ်ပေါ့ဗျာအခုလောလောဆယ်စစ်တပ်ရှုံးသွားတဲ့ပြည်နယ်တွေကနေပြည်တော်ကြီးလုံခဲ့တဲ့နှစ်300ကျော်ပြန်ကြည့်ငကိုကလေးကသူက contest area လို့ခေါ်တဲ့အဲနေရာတွေဖြစ်တယ်ဥပမာစစ်တပ်နဲ့ဘာကဘာတို့လည်းကောင်းအများအားလူနေကြနေရာပေါ့နော်အဲ့တော့ तू ကဟိုအရင်တော့ तू နှစ်300လောက်အတွင်းမှာ तू စိုက်ထားတဲ့ဟာတွေတော့ပြန်ထိပါတယ်ဒါပေမဲ့ तू အရင်ရှုံးနေတာမဟုတ်ဘူးเนาะအထူးသဖြင့်တော့ပြည်ပမှာမရှုံးနေသူကဟိုအရင်မရှုံးနေဘူးလို့သူ့ကိုကိုယ်သူတွက်တာဖြစ်နေတယ်။ဘာဖြစ်လို့လဲဆိုဥမာပန်ဆိုင်တို့ရင်ညာ1989ခုနှစ်အထိကဟိုဘာကဘာနေစကုံတွေဖွင့်ခဲ့တဲ့မြို့ပေါ့เนาะစီစီဝါတာပန်တိုက်ပွဲပြီးသွားတဲ့အချိန်မှာစစ်တပ်ကိုလက်လွဲပေးလိုက်ရအောင်။အခုအချိန်မှာဒါဘာဟိုစစ်တပ်ကပြန်အာရုံတဲ့အချိန်မှာဒါကိုကလက်ထဲကျသွားတာ။သူအဲ့လိုမျိုးစဉ်းစားတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်အဲတဖက်မှာတော့သူကစစ်မှုထမ်းဥပဒေလိုပေါ့နော်သူစစ်သားအရင်ကတော့တတ်တထောင် policy လိုပေါ့တော့ရှိတယ်ပေါ့တကယ်တော့ဟိုရှိနိုင်မယ်လို့တော့ကျွန်တော်လည်းဟိုမထင်ဘူးပေါ့နော်အဲ့လိုချိန်နေမျိုးမှာဥမာပြည်သူစစ်မှုထမ်းဥပဒေလိုဘာလို့လဲသူအစားထိုးပြီးမှတော့ပြန်ဖြည့်ဖို့သူကြိုးစားလာတယ်
အဲ့တော့ဒီတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေက KIA တို့ဒီညီနောင်မဟာမိတ်သုံးဖွဲ့တို့ရဲ့2021ဆရာနာသိမ့်ပြီးမှဒီထိုးစစ်တွေကိုကြည့်မယ်ဆိုရင် PDF တို့เนาะဒီ PDF တို့လို့နောက်ပြီးတော့ NUG တို့လို့ဒီမဟာမိတ်တွေရဲ့ပူးပေါင်းပါဝင်မှုကရောဘယ်လိုအကျိုးဆက်တွေရှိနေလဲရှင
်အဲ့တော့ဟိုအရင်တော့တော့ဗျာ62အာနာသိမ့်ပွဲနဲ့ရှင်ရတယ်เนาะ62အာနာသိမ့်ပြီးတဲ့အချိန်မှာပြည်နယ်တွေမှာဟိုတိုင်းရနာလက်နက်ကိုင်တွေအများကြီးပုံလာတယ်ဒါပေမဲ့အခုလောက်တော့အားမတောင့်နေလက်နက်မကိုင်တဲ့တိုင်းရနာဆိုတာမရှိဘူးဒါပေမဲ့ဗမာ ဒီမထဲမှာကြတော့လူတွေကဘာပဲပြောဟိုအချိန်တန်တော့ဒီဥနေဝင်ဥဆောင်တဲ့အုပ်ချုပ်ရေးကိုလက်ခံလိုက်တဲ့တဘောဖြစ်တယ်အခုဒီတစ်ချိန်ကတော့အဲ့ဒီဟာနဲ့တော်တော်လေးပြောင်းပြန်ဖြစ်သွားတဲ့ဟာမျိုးဖြစ်တယ်အထူးတပြည့်ကတော့ဒီတစ်တုံညာနစ်ခွန်စစ်စင်ရေးဟာဒီကတိုင်းရနာလက်လက်ကိုင်းနေဖတ်မှာအကတရှိပေမဲ့လူတွေကို motivation အများကြီးပေးလိုက်နိုင်တဲ့စစ်စင်ရေးလို့ကျွန်တော်ထင်တယ်ပေါ့နော်အဲ့လိုပြောရလို့ဟိုစစ်ကောင်စီကချက်ချင်းပြုတ်နိုင်လားမပြုတ်နိုင်လားဆိုတဲ့ငါမျိုးကျွန်တော်ဟိုမတုံ့တက်လို့ဒါပေမဲ့လူတွေမြန်မာဘာတွေဖြစ်ပေါ်လဲဆိုဟာငါတို့ကစစ်တပ်ကိုတိုက်ရင်နိုင်နိုင်တယ်ဆိုတဲ့ငါမျိုးကတော်တော်လေးဟိုဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နော်အဲ့တော့ဟိုဒီတစ်တောင်ကြားနှစ်ခွန်မှာပါတဲ့ AA ကဒီလည်းလည်းတော့နောက်ကျတာပဲရခိုင်မှာလည်းသူ့ဘာလဲသူတိုက်တဲ့ဟာမျိုးတွေဖြစ်လာတယ်အဲ့တော့တချင်ကလည်းအရင်တော့တချို့သုံးသက်တာတော့ဥမာလိုက်စားမိုက်ချင်ရအထိမခံဘူးတော့သူကအဲ့ဒါကြောင့်ဝူဝေးမှပဲလာဆက်ပြတ်မှမျိုးလေးလုံတယ်လို့တချို့ကလည်းထင်ကြတယ်အခုကျတော့လိုက်စားကိုဘုံကျရင်လည်းကျင်းတိမ့်တာရှိတာဟိုတိမ့်ပါပဲဆိုတဲ့အခါမျိုးဖြစ်လာနော်အထူးသဖြင့်ကတော့ဒီရက်ပိုင်းဆိုရင်ဒါပမော်လားမြစ်ကြီးနာလားဖားကန်လားသူအချိန်ကြီးချိန်ကြောက်နိုင်တဲ့ဟို position မျိုးကိုသူရလာနော်တကယ်တော့ဟိုအဲ့ဒီအခြေအနေမျိုးကိုသူရက်သူတွန်းမှသူရလာတယ်လို့ပြောလို့ရပါတယ်အဲ့တော့ဒီ PDF တွေဘာတွေလဲအများကြီးရေးပါတယ်စကိုင်းတိုင်းထဲမှာဖြစ်နေတဲ့ဟာတွေဘာတွေဒီနှစ်နှစ်လောက်တွဲပါတော့နော်ဒါတွေကတိုင်းတာလက်နက်ဆိုင်တွေအတွက်လဲဒါအများကြီးအထောက်အကူပြုနေတယ်လို့တော့ဟောဖြစ်နေမှာပေါ့နော
်မြန်မာနိုင်ငံရဲ့ဒီမိုကရေစီရှင်နေကဖြစ်ပါတယ်နိုင်ငံတကာအမျိုးသမီးများနေ့မတ်လ၈ရက်နေ့မှာကမ္ဘာတဝန်းအထိမ်းအမှတ်လှုပ်ရှားမှုတွေလုပ်နေချိန်မြန်မာနိုင်ငံမှာတော့ထောင်နဲ့ချီတဲ့အမျိုးသမီးတွေဟာအချင်းထောင်နဲ့ရောက်နေကြတယ်လို့နိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတွေကိုလည်းချဲချဲပြက်ပြက်လုပ်နိုင်ကြတာမတွေ့ရပါဘူးစစ်ကောင်စီလက်ထက်ကမြန်မာအမျိုးသမီးတွေရဲ့အခြေအနေတွေကိုကမ္ဘာမြေမှာမီဒီယာမြင်ကွင်းမှာကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်တဲ့သူအလိမ္မာကအခုလိုတင်ဆက်ထားပါတယ်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမှမီဒီယာမြင်ကွင်းကန္တာကနီအတွေးခေါ်တော်လှန်ရေးကြားမှတ်တမ်းတူအခွင့်အရေးနဲ့ຫນွေဥတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနိုင်ငံတကာမျိုးသမီးများနေ့ကိုကမ္ဘာတဝန်းကျင်းပပြုလုပ်နေချိန်မှာဝမ်းနည်းစရာကောင်းတာကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝဟာအဆိုးရွားဆုံးအခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့ဖြတ်သန်းနေကြရတာပဲဖြစ်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဖြစ်တဲ့အသက်89နှစ်အရွယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်အမျိုးသမီး4000နီးပါးဟာစစ်ကောင်စီရဲ့အကျဉ်းတောင်တွေထဲမှာရောက်ရှိနေကြပါတယ်နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့စီရင်တွေမှာလောလောဆယ်စစ်ကောင်စီရဲ့အကျဉ်းတောင်တွေထဲမှာအမျိုးသမီး3900ဦးကိုဖမ်းဆီးအကျဉ်းချထားတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့တပ်ဖြတ်ခြင်းခံရသူ4650ဦးထဲမှာအမျိုးသမီး822ဦးပါဝင်တယ်လို့ AAPP ကဖော်ပြထားတာတွေ့ရပါတယ်။တိတ်မကြသေးခင်ကပဲအမျိုးသမီးတဦးဖြစ်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်သူမတ်နိုဘယ်ဤဟာဖမ်းဆီးခံထားရစဉ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့တပ်ဖြတ်ခြင်းခံရကြောင်းမီဒီယာတွေမှာဖော်ပြခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲကုလသမဂ္ဂအမျိုးသမီးစီးပွားရေးစွမ်းဆောင်နိုင်မှုကဏ္ဍဆိုင်ရာအကြီးအကဲဂျမိုင်းမာ NUK ကအမျိုးသမီးအခွင့်အရေးတွေတိုးတက်လာနေတယ်လို့ခေါင်းဆောင်တွေကယူဆထားကြတဲ့နိုင်ငံတချို့အပါအဝင်တကဘာလုံးမှာအမျိုးသမီးအခွင့်အရေးတွေချိန်ကျောက်ခံနေရပြီးတချို့နေရာတွေမှာဆိုရင်နောက်ပြန်ဆုတ်တယ်လို့ဖြစ်နေတယ်လို့သတိပေးခဲ့တာဖြစ်မှာပါ
မတ်လ၈ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်သတ်မှတ်ကျင်းပကြပါရစေ။ International Women's Day ကို IWA လို့လည်းအတူကခေါ်လင့်သုံးစွဲလေးရှိပါရစေ။မတ်လ၈ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးက1985ခုနှစ်မှာစတင်သတ်မှတ်ခဲ့ပေမဲ့လို့နိုင်ငံတကာအမျိုးသမီးများနေ့ IWD စတင်မြင့်ဖျားခံခဲ့တာကတော့အလုံသမားလှုပ်ရှားမှုတွေဖြစ်ပါရစေ။အမျိုးသမီးခွင့်ရေးအတွက်1859ခုနှစ်မတ်လ၈ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့ကအထည်ချုပ်အမျိုးသမီးအလုပ်သမားတွေစတင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ပထမဆုံးသော National Women's Day ကိုတော့1909ခုနှစ် February 28ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာပြုလုပ်ခဲ့တယ်လို့သိရပါတယ်။ ကဘာဂူလာသမဂအဖွဲ့အစည်းကတော့မတ်လ10ရက်နေ့ကိုနေထူးနေ့မြတ်အဖြစ်သတ်မှတ်ပြီးတော့အမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုတာကြားမာတန်းတို့အခွင့်အရေးတွေအတွက်လှုံ့ဆော်မှုတွေကိုနှစ်စဉ်ပြုလုပ်လေ့ရှိတာတွေ့ရပါတယ်။2024ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကတော့အရှိန်အဟုန်နဲ့တိုးတက်ဖို့အမျိုးသမီးများတွေရင်းနှီးမြှုပ်နှံစုဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားခြင်းဖြစ်တဲ့အတွက်အမျိုးသမီးအဖွဲ့အစည်းတွေဟာနိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတွေကိုပြည်တွင်းကမြို့ကြီးတွေမှာကျင်းပပြုလုပ်နိုင်တဲ့အနေအထားမရှိပါဘူး။ဒါကြောင့်သူတို့ရောက်ရှိနေကြတဲ့လွတ်မြောက်နယ်မြေတွေစစ်ပေးချောက်စခန်းတွေနဲ့အိန္ဒိယချင်းထိုင်းနိုင်ငံတွေမှာလှုပ်ဆောင်ခဲ့ကြသလိုအွန်လိုင်းကတဆင်ဆွေးနွေးပွဲတွေ၊စကားဝိုင်းတွေ၊ဂုဏ်ပြုပွဲတွေလုပ်ခဲ့တာကိုတွေ့ရပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာအမျိုးသမီးတွေဦးဆောင်ပြုလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေအထိမ်းမှလှုပ်ရှားမှုအကြောင်းကိုအေယာဝတီသတင်းဌာနကဖိနှိပ်ခံမြန်မာအမျိုးသမီးတွေဘဝကိုပြသခဲ့တဲ့ထိုင်းနိုင်ငံကအမျိုးသမီးများနေဆိုတဲ့ရုပ်သံသတင်းတစ်ပုဒ်ကိုဖော်ပြခဲ့ပါတယ်။အဲ့ဒီအထိမ်းမှပွဲမှာလမ်းလျှောက်ရှိတဲ့စန္ဒာထုတ်ဖော်တာမြန်မာနိုင်ငံတွင်းကအမျိုးသမီးတွေရဲ့ဖိနှိပ်ခံရမှုအခြေအနေတွေကိုတရုတ်ဖော်ပြတာငါတို့ထမိန်ငါတို့အလံငါတို့အောင်ပွဲမှတ်တမ်းရုပ်ရှင်ပြတာຫນွေອູ້ຕໍລັນຍີ້ມາຈະຊົງຕົວແດ່ອະມິໂອທະມີແຍບໍດີກູກົ່ງປິດາດີແທ້ຕື່ນຈင်းບາກແດ່ຕື່ຍຢາບາເດ
ສຍານາເຕັງດາໂອສັ່ນຈະແນ່ Federal Democracy ໄນງານໍເຕອຕົວໄຕປ່ວຍວິນສິນ ્વૈ ນີແດ່ຫນွေອູ້ຕໍລັນຍີ້ຈີມາອະມິໂອທະມີຣີແຍອຄັນກະນາຫາເນຍາຊົງກະນາຊົງມາອະຫຼ່າອະທີທີກາອະມິໂອທະມີຣີຫາຊີດ້ານມາຊີເນບີດໍອະຍີ້ບາລາກູຕື່ຍຢາຢາມາຜິດບາເດဒါကြောင့်လဲຫນွေဦးတော်လိုင်းရေးကြီးဆင်နွှဲနေတဲ့အင်အားစုတွေရဲ့60ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကထောက်ပြပြောဆိုထားတာဖြစ်ပါတယ်။ဒါကြောင့်မို့ຫນွေဦးတော်လိုင်းရေးကြီးမှာရှေ့တန်းကနေတက်ကြွစွာပါဝင်နေတဲ့ကချင်လူငယ်အမျိုးသမီးတဦးဖြစ်တဲ့လူမှုတရားမျှတရေးတက်ကြွလှူရှာသူအက်စတာဇနောကိုဘာကြောင့်ဒီတော်လိုင်းရေးမှာပါဝင်ဖြစ်တာလဲ။ဒီတော်လိုင်းရေးအပေါ်မှာဘယ်လိုမျှော်လင့်ချက်ထားသလဲဆိုတာကိုမေးကြည့်တဲ့အခါအခုလိုပြောပါရယ်။
ကျွန်မတို့ကတော်လိုင်းလမ်းကြောင်းပေါ်ရောက်လာတာ2011ခုနှစ်ကချင်တကြောပြန်စစ်ပွဲကြောင်းလို့ပြောရမယ်စစ်ဆပြီးတော့တိတ်မကြခင်မှာပဲကချင်စစ်ပေးဆောင်စခန်းနေစီစာတင်ဖို့သွားတယ်။အဲ့မှာတနိုင်ငံထဲမှာနေပြီးတော့ဒီစစ်တပ်ရဲ့ရက်ဆက်ရုံမှာနေမှုတွေဖိနှိပ်ခံနေဘဝတွေကိုတွေ့ခဲ့ရတယ်။ဒါကြောင့်မို့လို့ကျွန်မအနေနဲ့မဖြစ်မနေရက်တည်ရမယ်။နိုင်သမျှအားထုတ်ရမယ်လို့စပြီးတော့မှဆုံးဖြတ်ခဲ့တာဗောလေ။ဆိုတော့2021ခုနှစ်အာနာသိမ်းမှုစတဲ့အခါမှာကျွန်မစိတ်ထဲပထမဆုံးစိုးရိမ်မိတာကကျွန်တော်ဒုက္ခရောက်ကြရမယ်ပြည်သူတွေဗော။တမိုင်းတွေ့ကြုံနေရဆိုလို့ရှိရင်ဒီဖက်စစ်တွေရဲ့လုံရက်ကိုအလွယ်တကူရပ်တန့်လို့မရနိုင်ဘူး။တနိုင်ငံလုံးနဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ဒုက္ခအလုံးစုံကလည်းဒီဖက်စစ်စစ်တပ်ရှိနေသည်ဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူး။ဒီတက်ကြောင့်မလို့ပြည်သူတွေအားလုံးပါဝင်မှတော်လန်မှအောင်မြင်နိုင်မယ်လို့မြင်နေ။ဒါကြောင့်မလို့လည်းလူထုပါဝင်လာဖို့အားထုတ်ဖို့လိုတယ်ဆိုတဲ့စဉ်းစားချက်နဲ့ပြည်သူတွေကိုတတ်နိုင်သမျှစည်းရုံးလှုံ့ဆော်ပြီးတော့ဒီတော်လန်ခီလန်ကိုဆက်ပြီးတော့မှရှောက်ဖြစ်တာပါ။အခုချိန်မှာဒီနေဦးတော်လိုင်းကြီးကတော်တော်လေးကိုနီးပညာအရာဆက်သွယ်ရေးအရာပြည်သူတွေရဲ့အမြင်ပွင့်မှုမျိုးဆက်အသီးသီးရဲ့ပါဝင်မှုစသဖြင့်ဒီအပြုသဘောဆောင်နဲ့အောင်မြင်မှုအတွက်ကိုအခိုင်အမာတွန်းအားပေးနေတဲ့အချက်တွေရှိတယ်ဆိုတာကိုကျွန်တော်တို့မြင်ပါတယ်။ဆိုတော့ဒီလိုမျိုးအောင်မြင်မှုအကြောင်းပေါင်းစုံနဲ့နိုင်ငံရေးလှိုင်းမျိုးနောက်ပြီးတော့နိုင်ငံအပြောင်းလဲအတွက်အခွင့်အလမ်းတကားပေါက်မျိုးဆိုတာကနောက်တစ်ချိန်ပြန်ပွင့်ဖို့ရဘလို့မှမလွယ်ကူနိုင်ဘူး။ဒါကြောင့်မလို့ဒီတော်လိုင်းကြီးကကျွန်တော်တို့တသက်လုံးရည်မြော်ခဲ့တဲ့ Fascist စနစ်အောက်ကလွတ်မြောက်ရေးအတွက် Federal ဒီမိုကရေစီအတွက်ညှော်လင့်ချက်အရှိဆုံးအချိန်အခါပဲလို့ကျွန်မအနေနဲ့ယုံကြည်ပါတယ
်။အက်စတာဇီနိုပြောသလိုပါပဲမြန်မာနိုင်ငံတော်မှာတိုင်းရင်းသားပြည်သူတွေနှစ်ပေါင်းများစွာခံစားခဲ့ရတဲ့ဒုက္ခအလုံးစုံဟာဒီစစ်တပ်ဒီစစ်ကောင်စီရှိနေတဲ့ပြည်ဘယ်လိုမှဖြေရှင်းလို့ရနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ຫນွေဦးဒေါ်လာကြီးအောင်မြင်ဖို့လိုပါတယ်။ຫນွေဦးဒေါ်လာကြီးဟာဆီယနာရှင်စနစ်ချုပ်ငင်းရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ရေးတင်မဟုတ်အတွေးခေါ်တော်လိုင်းကြီးလည်းဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကဆိုကြပါတယ်ခမညာ
ကိုပြည်သိန်းနိုင်တင်ပြခဲ့တာပါအခုတော့ ISP မြန်မာရဲ့အလဲဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့ကုန်သွယ်ရေးစခန်းတချို့ပြန်ဖွင့်ပေမဲ့မြေပြင်မှာနယ်စပ်ကုန်သွယ်ရေးပြန်မဆနိုင်သေးပါဘူးဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းချက်မှတ်စုမှာအချက်လက်အခြေပြုပြီးပိုင်းခြားဖော်ပြသွားပါမယ်
ာလာနီပါရက်တန်သွားတယ်။တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးစခန်းတချို့ကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့နယ်စပ်ကုန်သွယ်ရေးပြန်မစနိုင်သေးပါဘူး။ချင်းရွှေဟော်နယ်မူဆယ်ကဂိတ်တစ်ခုကိုကိုကန်တပ်ဖွဲ့ကမတ်လ17ရက်မှာပြန်ဖွင့်လိုက်တာပါ။စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကုမင်းမှာ၄ချိန်မြောက်တွေ့ဆုံပြီးဖြစ်လာတာပါ။မာလာနီပါရက်တန်ကဲလို့ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ 1.2 ဘီလီယံကျော်ဆုံးရှုံးခဲ့ရပါတယ်။စည်ရင်းတွေအရချင်းရွှေဟော်စခန်းဟာတရက်ကုန်သွယ်မှုအမေရိကန်ဒေါ်လာ 1,000 ခွဲကျော်ရှိခဲ့တာပါ။ဦးစဲနေဆက်စခန်းရဲ့တရက်ကုန်သွယ်မှုဟာအမေရိကန်ဒေါ်လာ 9,000 ကျော်ရှိပါတယ်။အခုပြန်ဖွင့်နေဆိုပေမဲ့ပျက်စီးနေတဲ့လမ်းတွေတံတားတွေနဲ့အခွန်ကိစ္စတွေကြောင့်ကုန်တင်ရင်တွေမကူတန်းနိုင်သေးပါဘူး။နိုင်ငံကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘတ်လာဇာမှာတရုတ်နိုင်ငံယူနယ်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။နေဆက်ကိတ်ကရတဲ့အခွန်ကိုစစ်ကောင်စီနဲ့ကုကန်တပ်ဖွဲ့တို့30-80အချို့နဲ့ခွဲဝေယူမယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်။ဒါပေမဲ့နေဆက်ကုံသွေးကြီးပြန်ဆဖို့အတွက်လုပ်ငန်းစဉ်တွေကိုဘယ်ဘက်ကမှထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။စစ်ကောင်စီဘက်ကတော့နယ်စပ်ကိတ်စီမံခန့်ခွဲမှုတွေဟာနှစ်နိုင်ငံအစိုးရလက်အောက်မှာပဲရှိမယ်လို့လည်းဆိုပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်မှုတန်ဖိုးဟာစစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းမှာအမေရိကန်ဒေါ်လာတန်380ကျော်ကျော်သွားပါတယ်။စစ်ကောင်စီစီးရင်တွေအရစစ်စင်ရေးတစ်တုံညာနှစ်ခွန်မတိုင်မီသုံးနာမှာကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ938တန်းကျော်ရှိခဲ့ပါတယ်။စစ်စင်ရေးစတင်ပြီးသုံးနာမှာတော့အမေရိကန်ဒေါ်လာ568တန်းကျော်ပဲရှိပါတယ်။ချင်းရွှေဟော်နယ်စပ်စခန်းကအမေရိကန်ဒေါ်လာ308တန်းကျော်နဲ့မူဆယ်နယ်စပ်စခန်းက228တန်းကျော်ရောကျသွားတာပါ။တစ်ဖက်မှာလည်းလွဲချဲကန်ပိုက်တီနဲ့ကျိုင်းတုံနယ်စပ်စခန်းတွေမှာတော့ကုန်သွယ်မှုဟာအမေရိကန်ဒေါ်လာတန်း160ကျော်တိုးလာပါတယ်။ဒီအချက်လက်တွေကအမေရိကန်ဒေါ်လာတန်း380ကျော်ရောကျသွားတာကိုဖော်ပြနေတာပါ။
စီစဉ်နေကိုရေဒီယိုရုံမြင်တန်းကြားတို့ပြင် YouTube ဆာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါသည် View မြန်မာဝိုင်း YouTube ဆာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
် ISP မြန်မာရဲ့သုံးသပ်ချက်ပြီးမှာတော့လူမှုအမြင်တွေကိုနားထောင်ကြအောင်ပါထူးခြားစံပြသတင်းလေးတွေကိုမတင်ပြမီနော်မြန်မာပြည်ကပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြန်ကြားပေးထားပါတယ်ခင်ဗျာ
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ်နိုင်နေဆိုတဲ့တော်ရရှင်က VOE morning မှာငါးရန်တစ္ဆာကလေးကနားထောင်လာတာအခုထိလည်းအားပေးနေပါတယ်အခုသတင်းတွေကိုအမြဲတမ်းစောင့်နားထောင်တာပါအလုံးလုံးနေရင်လည်းမြန်မာသတင်းတွေနားထောင်ပါတယ်အဖွဲ့သားတွေအားလုံးနေကောင်းကျန်းမာပါစေလို့ဆုတောင်းလာပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီတစ်ပတ်ရေးလာတဲ့သောရရှင်တွေမှာတော့မြန်မာနိုင်ငံကစစ်တပ်နောက်ပြီးတော့စစ်သားတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။အစင်အပင်းနားဆင်နေတဲ့ view ပိတ်သက်အောင်းအောပါပါဆိုတဲ့သောရရှင်ကစစ်သားတွေကိုပြောခြင်းပါတယ်ဆိုပြီးအခုလိုရေးလာတာပါ
။မင်္ဂလာပါ VOA တင်ဆက်နေတဲ့အစီအစဉ်တွေကဏ္ဍတွေအားလုံးကိုနှစ်သက်ပါတယ်။ Radio Kit ကလေးကနေနားထောင်လာခဲ့တာ20ကြော်ခဲ့ပါပြီ။ဒါကနှုတ်ခွန်းဆက်တာပါ။ပြောခြင်းတာကစကားစစစ်သားတွေကိုပါ။တချိန်စစ်မှုထမ်းပြီးရှူနာရှိုက်ကုန်းသုံးစားမရလူအိုဘွားရောက်လာရင်စစ်တန်းလျားမှာနေခွင့်မရလူနေအရက်ထဲပြန်နေရမယ်ဘွားဆိုတော့ရှေ့ရီကိုမတွေးကြဘူးလားလို့ပါခုတော်လရင်ကဏ္ဍမှာတည်ကြရင်တော့မလိုဘူးလေဗျာကုန်းတက်ကရောပြည်သူဘက်ကနေရေတက်ကရောပြည်သူဘက်ကနေလေတက်ကရောပြည်သူဘက်ကနေပြီးတနက်ပြောင်းဝလှည့်ကျင်တဲ့သူတွေမရှိကြဘူးလားလို့ကြားနိုင်မဲ့နားတွေရှိကြသည်မေးကြပါတယ်
တချင်လူတို့တိုင်းဝိုင်းနဲ့ပြန်ရောက်တဲ့အခါမှာဘယ်လိုမျိုးရှေ့ဆက်ကြမှာလဲဆိုပြီးဒီတော်ရရှင်မေကွန်းထုတ်လာတာဖြစ်ပါတယ်နိုင်ငံတော်ကိုလူတော်တွေလက်ထဲကနေအချိန်ချင်းအာဏာလို့နိုင်ငံသူနိုင်ငံသားတွေပေါ်မှာနိုင်ထက်လို့အုပ်ချုပ်ခြင်းကိုတောင်ဝင်ကိုမထမ်းနိုင်တဲ့စစ်တပ်မျိုးလုံးဝမလိုချင်ပါလို့ဒီတော်ရရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကစစ်တပ်လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့စစ်တပ်နဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်တော်ရရှင်တယောက်ရဲ့ဆာမတော့သူကအရင်VOA အဖွဲ့သားတွေအားလုံးဘေးပြာဝေးကွာလို့ကိုယ်စိတ်နှစ်ဖြာကျန်းမာကျန်းသာကြပါစေကြောင်းဥစွာဆုမွန်တောင်းမေတ္တာပို့သအပ်ပါသည်လို့အစချီပြီးတော့သူကမြန်မာနိုင်ငံကအစ်စ်တက်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုပြောချင်ပါတယ်ဆိုပြီးတော့အခုလိုမျိုးရေးလာပါတယ
်ပြည်သူကိုအကြမ်းဖက်နေတဲ့မြန်မာစစ်တပ်ကိုသူတို့ရဲ့ပဂတိအခြေအနေမှန်ကိုသိစေချင်ပါတယ်ဗျအကြမ်းဖက်စစ်တပ်ဘလောက်ပဲကြမ်းကြမ်းဘလောက်ပဲရန်ရန်သူတို့ပြည်သူကိုမနိုင်တော့ပါဘူးPDF နဲ့ EU တိုင်းသားဒေါ်လာရင်တပ်ဖွဲ့တွေကိုဘလို့မှမနိုင်နိုင်ပါဘူးဗျာမကြတော့တဲ့အချိန်မှာပြည်သူကိုအကြမ်းဖက်တဲ့မြန်မာစစ်တပ်ကြီးပြိုလဲပျက်စီးကြဆုံးတော့မှတေးကြပါပဲတိတ်ပြီးဝေးဝေးမတွေးပါနဲ့မြန်မာနိုင်ငံကိုအကြမ်းဖက်စစ်တပ်ကစပြီးဗိုလ်ကြဆုံးမှုခဲ့တဲ့ဦးနေဝင်းလက်ထက်ကလေးကအခုချိန်ထိတိုင်းသားလက်နက်ကင်ဒေါ်လာရင်အဖွဲ့တွေကိုမနိုင်ခဲ့ပဲနဲ့ဗျာဒီနေ့ဒီချိန်မှာစစ်တပ်ကိုတိုက်ထုတ်ရှင်းလင်းမဲ့အဖွဲ့တွေကလည်းအများကြီးပဲဗျတိုင်းဒေသနဲ့ကန် EU တွေကလည်းလွန်ခဲ့တဲ့260 80ကထက်စစ်သည်ရင်အားလက်နက်ခဲယမ်းတောက်တင်းနေပါပြီသူတို့အတွက်ပိုဆိုးတာကတိုင်းဒေသနဲ့ကန်တော်လှန်ရေးအဖွဲ့တွေကလူငယ် PDF တပ်ဖွဲ့တွေကပြည်သူတွေကအလုံးကသွေးစည်းကုန်ကြပေါင်းစည်းကုန်ကြပါပြီမြန်မာနိုင်ငံမှာဆက်အနာရှင်စနစ်လုံးဝခြုံငင်းရမယ်ဒါကအဆုံးသတ်တိုက်ပွဲလို့ခံယူထားကြတာပါမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့အတွက်ညီညီညွတ်ညွတ်လှုပ်ကြရမှာပါနိုင်ငံတကာကအားကိုးလို့မရတော့တာကတော့သိကြပါတယ်ကိုယ်တိုင်စူပေါင်းတွန်းလှန်မှဆရာနာရှင်မြန်မာမျိုးပေါ်ကနေပျောက်ွယ်သွားနိုင်မှာပါခင်ဗျာကျေးဇူးအထူးတင်ပါတယ် VOA ခင်ဗျာ
ဒါတော့ရှင်ကိုပိုင်အမြင်ဖြစ်ပါတယ်ရှင်သူကအောက်ခြေစစ်မှုရန်စစ်သားတွေအနေနဲ့အထက်ကတွင်းတွမိုက်နေတဲ့သူများအတွက်ဘဝအပြည့်မခံပါနဲ့ကိုအသက်နဲ့ကိုမိသားစုပျက်စီးဆုံးရှုံးမခံကြပါနဲ့အသက်လည်းမသေးတမိုင်းလည်းကောင်းအောင်ပြည်သူလူထုနဲ့အမြင်ပူးပေါင်းကြဖို့လိုအပ်ပါတယ်ဆိုတော့ရေးလာတာပါဒီတော့ရှင်ဒီလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေကိုယ့်ရဲ့နိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောသားခြင်းနဲ့ဆိုတော့ကျမတို့ VOA ကိုစာရေးပြီးတော့စာပေးဖို့နိုင်ပါတယ်နော်ဆက်ပြီးရင်ဖွင့်လာတဲ့သောရရှင်ကြီးရဲ့စာတွေကိုဖော်ပြပေးကြပါမယ်။ပြည်တွင်းကသောရရှင်ကြီးပြည်တွင်းကကိစ္စရည်နဲ့ပတ်သက်ပြီးရင်ဖွင့်လာတဲ့စာတွေကိုအရင်ပြောပြကြပါမယ်နော်။ရခိုင်ပြည်နယ်ကြောက်တော်မြို့ကပါ။ရခိုင်ပြည်နယ်မှာပြည်သူတွေအထူးအခက်ကြုံနေရပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ်
။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့ကပါ။အခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မြို့ကကုံစင်းနှုံးနေအစမတန်ဈေးကြီးနေတာကိုတတ်တော်အေအေကဘာမှမထိတ်ချုံနိုင်ကြတော့ဘူးလားဗျာ။လူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါကွမ်စာစေးတပိတ်တာကိုကြက်တသိန်းခွဲတောင်းပါတယ်ဓာတ်စီတလီတာကို3000ကျပ်ပါရေနံစီတကာလန်ကို6000ပါပစ္စည်းမရှိတော့လို့ဈေးတက်တာမျိုးမဟုတ်ပါပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင်းတင်းလျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်တွေကိုတော့ထုတ်မပြောစေချင်ပါဘူး
ဒီတော့ရှင်ကလုံလုံရေးရာနာမည်ထုတ်မပြောစီခြင်းမရဟုတ်ကဲ့မပြောလိုက်ပါဘူးနော်ဒါကတော့စီရေးပြိပခါကြီးထွားနေတဲ့ရခိုင်ပြည်နယ်ဘက်ကတော့ရှင်တိရောက်ခက်ခဲပုံကိုရေးလာတာဖြစ်ပါတယ်ဒါနဲ့တော့ရှင် VOA ရဲ့ပေးစာကန်းစာအစီအစဉ်ကတစ်ဆင့်ထုတ်လွှင့်ပေးစီခြင်းမရလို့ရေးလာရတော့ရှင်တကယ်ပဲအတီပေါင်းနဲ့နောက်တာလားပေးစာကန်စာဆိုတာဒီအသုံးလုံးကိုပဲမသိလို့လားဆိုတာဝေခွဲမရဖြစ်မိပါရဲ့နော်ဒီတော်ရရှင်ကမန္တလေးကပါမန္တလေးတိုင်းမိထီလာခရိုင်တာစီမြို့နယ်လှိုက်တဲ့အုပ်စုစိုက်ချံကြီးရွာကအစီဂျမ်စစ်သားတယောက်ပါတဲ့ကျွန်တော်ရွာလေးအကြောင်းပြောပြခြင်းလို့ဆိုပြီးတော့သူက2024နှစ်လပိုင်းမှာဖြစ်တာလေးပါဆိုပြီးတော့သူတို့ဒီပြည်သူလူထုဆင်းရဲကြက်တဲပြီးတော့ကြုံရတဲ့အခြေအနေကိုရေးလာပါတယ
်ရွာကအိမ်အောင်စုဥယျာဉ်များလာတော့ရွာအဖြစ်တွေကိုတိုးချဲ့လာကြပါတယ်တို့ချက်နေတဲ့မြေတွေကလေယာစပြိုးရေးနဲ့ဆင်မြောင်းဦးစီးဌာနပိုင်ဖြစ်ပါတယ်ကျူးကျော်တွေပေါ့အခုကျူးကျော်ဆိုပြီးမြို့နယ်ကရွှေပြောင်းခိုင်းတာပေါ့အခုလိုနိုင်ငံရေးမကောင်းစီးပွားရေးကျက်တဲနေတဲ့အချိန်မှာရွှေပြောင်းခိုင်းတော့အခက်တွေ့တာပေါ့ပ Piro Ainia Miazuga, Sapu Lusalumia, Niari Pumiabare. Arau Geno Yuaga, Yuadu Yuadamian, Tatu, Kanzare, Gian, Vuia de Saint Pioluare. Vuia Sisinirega, Uduyadine, Nagakaba, Sisingo, Miena Tompibare. Mimanangani, Mianzo, Ijamazi. Vuiu Chizutumare.
Okay, ma. Take it and Jujo's role that Suya, my name you go Jujo ရှိတဲ့နေရာမှာနေရပါတယ်ဆိုတော့အမတော်တော်လေးကိုဒုက္ခရောက်ကြရတဲ့အဖြစ်တွေပါကျူးကျော်တွေမကြခဏအိမ်တွေကိုဖျက်ခံရတဲ့သတင်းတွေလည်းအုံးနှစ်ပိုင်းနေတော့ကတော်တော်လေးကိုတတ်ပုံတွေလည်းထွက်ပြီးတော့မြင်ရကြရစိတ်မချမ်းသာဖြစ်ရပါတယ်နော်ဟုတ်ကဲ့ဒီတော့ရှင်ဆူတောင်းတလို့ပဲမြန်မာနိုင်ငံကြီးအမြင်ဆုံးအေးချမ်းပါစေလို့ထပ်ဆင့်ဆန္ဒပြုမိပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကို င်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ဖီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒီရက်နေ့ရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကမ္ဘာတော်အထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။ကမ္ဘောဒီးယားနိုင်ငံကဂစ်မှာဂစ်နစ်ကမ္ဘာစာချုပ်ချုပ်ဖို့အတွက်လူအများကြီးစုဝေးပြီးသရပီချီပိုးပွဲတော်တစ်ခုကျင်းပခဲ့ပါတယ်။အမျိုးသမီးတွေတပ်တာလာတဲ့အခါခံစားရတဲ့နာကျင်မှုဝေဒနာတွေကိုအမျိုးသားတွေစာနာနားလည်တတ်စေဖို့စမ်းသပ်ခံစားလို့ရတဲ့ဆက်တမျိုးကိုဂျပန်နိုင်ငံမှာတည်ထွင်လိုက်ပါတယ်။ဒီလိုကမ္ဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်အစ်နဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
မော်ရီယာနိုင်ငံမှာဂင်းနစ်ကမ္ဘာစံချိန်ချိုးဖို့အတွက်လူများကြီးစုဝေးပြီးသူတို့သမီးချီပိုးပွဲတော်တစ်ခုကျင်းပခဲ့ကြပါတယ်။အမျိုးသား245ယောက်ကသူတို့ရဲ့ဒါမှမဟုတ်သမီးကြီးစားနဲ့မောင်နှမအမေစတဲ့အမျိုးသမီးတွေကတရက်ရောက်ကိုပွေချီပြီး10မိနစ်ကြာချီထားရတာပါ။အသက်အရွယ်မျိုးစုံပါဝင်ကြပြီးတော့ပါဝင်တဲ့သူတွေအနေနဲ့လည်းကမ္ဘာစံချိန်တင်ပွဲတော်တစ်ခုမှာပါဝင်ရတဲ့အတွက်စိတ်လှုပ်ရှားပျော်ရွှင်ကြတယ်လို့ပြောပါတယ်။ဒီပွဲမှာနောက်ထပ်ပြိုင်ပွဲတစ်ခုကတော့မော်တော်ကားအသစ်တစ်စီးရဖို့အတွက်ဘယ်သူကအချိန်အကြာဆုံးချီထားနိုင်တယ်လဲဆိုတာကိုလည်းပြန်ကြတာပါတချို့လူဖွဲ့စည်းမှာမင်္ဂလာဆောင်ပြီးအိမ်အစ်တက်တဲ့အခါသူတို့သမီးကိုချီပိုးပြီးအိမ်ဝင်ကအသားစီးတွေကိုကြော်ရတဲ့အတွက်အခုလိုဒလိထုံဆန်းဖြစ်လာတာပါရှင
်မျိုးသမီးတွေဓမ္မတာလာတဲ့အခါခံစားရတဲ့နာကျင်မှုဝေဒနာကိုမျိုးသားတွေစာနာနားလည်တတ်စေဖို့စမ်းသပ်လုပ်ရတဲ့ဆက်တမျိုးဂျပန်နိုင်ငံမှာထည့်ထွင်ထားပါတယ်။ပြီးခဲ့တဲ့ပတ်ကနိုင်ငံတကာအမျိုးသမီးများနေ့မရောက်ခင်ကျင်းပတဲ့ပွဲတစ်ခုမှာဂျပန်ဆက်သွယ်ရေးကုမ္ပဏီတစ်ခုကမျိုးသားဝန်ထမ်းတွေအနေနဲ့ Perio Noise ဆက်ကလေးဘိုက်အောင်နာတက်ဆင်ပြီးဓမ္မတာလာတဲ့အခါနာကျင်တဲ့ဝေဒနာကိုစမ်းသပ်ခံစားခဲ့ကြတာပါ။ဒီဆက်ကလေးရဲ့ခလုတ်ကိုနှိပ်လိုက်တာနဲ့မျက်စိလိုင်းကလေးတွေကိုထုတ်လွှတ်ပေးပြီးတော့ဘိုက်အောက်ကကြွက်သားတွေကိုနာကျင်စေတာပါ။
ီစမ်းသပ်မှုတွေမှာအမျိုးသားတဦးဟာနာကျင်တဲ့အတွက်ဒုက္ခကြသွားခဲ့ရပြီးတချို့တွေကတော့အမျိုးသမီးတွေလာစဉ်ခံစားရတဲ့နာကျင်မှုအပေါ်အံ့ဩရတဲ့အကြောင်းပြောပါတယ်နာရာအမျိုးသမီးတက္ကသိုလ်ကသူ့တွေတီတယောက်ကအစာပြိုးတီထွင်ခဲ့တာဖြစ်ပြီးတော့အိုဆာကာဟိကူစူးဦးတီထွင်တဲ့ကုမ္ပဏီတစ်ခုနဲ့ပူးပေါင်းပြီး2019ခုနှစ်ကလေးကစတင်ထုတ်လုပ်ခဲ့တာပါ2023ခုနှစ်မှာတော့အစိုးရနဲ့ပုပ်ပလိကကုမ္ပဏီအခု40လောက်ကိုတင်တန်းပေးခဲ့ပြီးလူငယ်တွေကိုလည်းကျောင်းတွေမှာအခြေခံလိင်ပညာပေးအစီအစဉ်တွေတင်ကြားတာတွေလုပ်တဲ့အကြောင်းအိုဆာကာဟိကူကုမ္ပဏီကပြောပါတယ်ခင်ဗျာ
ငါနေပယ်စမြူမှာ Venus of the Rex Venus ရဲ့အဝတ်များဆိုတဲ့ရုပ်ထုကိုပြီးခဲ့တဲ့သတင်းဘက်ကစတင်ဖွင့်လှစ်ပါတယ်။အီတလီအနုပညာရှင် Michael Angelo Pistoletto ရဲ့လက်ရာဖြစ်ပြီးပြီးခဲ့တဲ့နှစ်ကမီးရှို့ဖျက်ဆီးခံခဲ့ရပြီးတဲ့နောက်တောင်ပိုင်းအီတလီမြို့လယ်က Piazza del Municipio ရင်ပြင်မှာအသစ်ပြန်လည်တိစောက်ခဲ့တာပါ။အဝတ်ပုံကြီးပေးတစ်ခုမှာအချစ်အလှနဲ့တားဆူပေးနိုင်တဲ့ Venus နဲ့ဖျားရက်နေတဲ့အခုရုပ်ထုအသစ်ဟာမီးလောင်ခံတဲ့ပစ္စည်းတွေနဲ့ပြုလုပ်ထားပါတယ်။မူရင်း Venus ရဲ့အဝတ်များရုပ်ထုကိုတော့1969ခုနှစ်ကစတင်ဖန်တီးခဲ့တာဖြစ်ပြီးဥရောပတဝန်းပုံစံမျိုးမျိုးနဲ့ပြတိုက်တွေမှာပြသခဲ့ပါတယ်။အချစ်နှစ်ဖျား Venus ရဲ့ထာဝရအလှနဲ့ခေတ်သစ်လူအတိုင်းဝိုင်းမှာယိုယွင်းလာတဲ့ပစ္စည်းတွေကိုလိုလိုမလိုလိုပေါ်ပေါ်များများထုတ်လုပ်ရောင်းချလာတာကိုနှိုင်းယှဉ်ပြသထားတာပါ။အခုဖန်တီးမှုအသစ်ကိုလည်းအသက်90အရွယ်ရှိပြီဖြစ်တဲ့ Pistoletto ကပဲငွေကြေးစိုက်ထုတ်ဖန်တီးထားတာဖြစ်ပြီးနေပယ်မျိုးကိုလူရန်ခဲ့ပါတယ်။အရင်မီးလောင်သွားခဲ့တော့ကဒီရုပ်ကိုပြန်တီဆောက်ဖို့အတွက်လူများကြီးစီကကောက်ခံထားတဲ့အလူငွေတွေကိုတော့မတန်ဆွမ်းသူတွေနဲ့အမျိုးသမီးအချင်းသူတွေကိုကူညီတဲ့ Pride အဖွဲ့တစ်ခုကိုလှူဒန်းသွားမှာဖြစ်ပါတယ်ရှင
်။ American ပြည်တော်စု Florida ပြည်နယ် Key West မြို့မှာနေ့စဉ်ကျင်းပတဲ့တီးသိမ်းမှုတ်ပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။အသက်အရွယ်မျိုးစုံပါဝင်ပြီးခယူသိန်းအရွယ်ပေါင်းစုံကိုမှုတ်ခဲ့ကြတာပါ။အဲ့ဒီခယူသိန်းတွေနဲ့ပဲ Happy Birthday တချင်းနဲ့နိုင်ငံတော်တချင်းတွေကိုလည်းအတန်ထွက်အောင်မှုတ်ခဲ့ကြပါတယ်။တချင်းတွေကိုတီးမှုတ်တဲ့အခါမှာအတန်ဘလောက်ကျဲတယ်လဲဆိုတာတစ်ခုတည်းကိုကြည့်တာတင်မဟုတ်ပဲအတန်အရည်အသွေးနဲ့ဘလောက်ကြာကြာမှုတ်နိုင်တယ်လဲဆိုတာကိုပါကြည့်ပြီးဒိုင်လူကြီးတွေကဆုံးဖြတ်တာပါ။ဒီနှစ်အမျိုးသားပြိုင်ပွဲတွေပတ်မှာတော့လူနှစ်ဦးတရေကျသွားခဲ့ပြီးဂျော်ဂျီယာပြည်နယ်ကကလေးနှလုံးရောဂါအထူးကုဆရာဝန်နဲ့ကနက်တီကတ်ပြည်နယ်ကစိတ်ကျန်းမာရေးအတိုင်ပင်ခံတို့ဖြစ်ပါတယ်။ဒီပွဲကို O Island Restoration Foundation အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးတော့အရင်တုန်းကသင်္ဘောသားတွေတငါတယ်ရီနဲ့ကျွန်းသူကျွန်းသားတွေဟာဒီခရူသိန်းကိုဆက်သွယ်ရေးကိရိယာတစ်ခုအနေနဲ့သုံးခဲ့တာကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတာလည်းဖြစ်ပါတယ်။ Key West မြို့အနေနဲ့သူတို့ကိုသူတို့ခယူသိန်းနိုင်ငံတော်လို့ခေါ်ဝေါ်ပြီးဒေသခံတွေကလည်းသူတို့ကိုသူတို့ခယူသိန်းမှုတ်သူတွေလို့ခေါ်ဆိုကြပါတယ်ခင်ဗျာ
view ရုပ်သားကနေတနေ့လာနေ့နှစ်ပတ်စီစဉ်တွေကိုထုတ်လွှင့်ပေးကြတာပါအခုတော့သတင်းအကြေချုပ်ကိုတင်ပြပါဦးမယ်နိုင်ငံကပြည်အုပ်ကြီးမဆိုင်ပဲဂါဇာအီဂျစ်နယ်စပ်နီးကရဖာမြို့ကနေဟားမတ်စ်ကိုဆက်လက်တိုက်ထုတ်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟူကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။လမ်းဘက်ရပ်ပိုက်တွေကာတာနိုင်ငံမှာအပြည့်အဝဆွေးနွေးပွဲပြန်လည်စတင်မှုရှိနေချိန်မှာပဲအစ္စရေးဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါ။ဂါဇာဒေသတွေကဟားမတ်စ်တို့ကိုဖယ်ရှားပြေးဆိုတဲ့စစ်ပွဲရဲ့ညှိမှန်းချက်ကိုနိုင်ငံကပြည်အုပ်ကြောင့်တော့ရပ်လို့မရဘူးလို့ဝန်ကြီးချုပ်နာသညာဟူကအစိုးရအဖွဲ့ကိုပြောဆိုနေတာကိုဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့ခဲ့ရပါတယ်။ရုရှားနိုင်ငံမှာတော့သမ္မတပူတင်ကသမ္မတရွေးကောက်ပွဲတနင်္ဂနွေနေ့မဲရီအတွက်ပြီးသမျှမဲ88ရာခိုင်နှုန်းရရှိနေတယ်လို့ကြေညာလိုက်ပါတယ်။ရုရှားသမ္မတတပ်တန်းက6နှစ်ရှိပြီးတောက်ချာနေကစပြီး3ရက်ကြာမဲပေးပွဲကိုဆောက်ရတာပါ။အတိုက်ခံနိုင်ငံရေးသမားတွေကိုအကျဉ်းချထားပြီးတခြားသူတွေသူနဲ့မပြိုင်နိုင်အောင်လှုပ်ဆောင်ထားမှရွေးကောက်ပွဲကမလွတ်လပ်မမျှတတာတည်လာပါတယ်လို့အမေရိကန်သမ္မတအင်ဂျီရောမျိုးသားလုံးကြီးကောင်စီပြောရေးဆိုခွင့်ရှိတဲ့သူကပြောကြပါတယ်။ဥရောပမှာတော့အီဂျစ်နိုင်ငံအတွက်ဒေါ်လာ10ဘီလီယံထောက်ပံ့ကူညီမဲ့အစီအစဉ်တရက်ကိုဥရောပသံတမန်ကတင်းငွေလေးနေမှာကျင်းပပါတယ်။ဂါဇာနဲ့အခြားအရှေ့လေပိုင်းပဋိပက္ခကြောင့်ဥရောပကမ်းခြေဘက်ကိုလူတွေပုံမရွှေပြောင်းဝင်ရောက်လာမှကိုစိုးရိမ်နေချိန်မှာဒီအစီအစဉ်ကိုကျင်းညာလိုက်တာပါ။ VOA ရဲ့ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်တွေကိုအဆုံးသတ်တော့မှာပါ။ဒီနေ့တင်းလာမနေ့အစီအစဉ်ထုတ်လွှင့်မှုကကိုတာညူဖြစ်ပါတယ်အခုစီစဉ်ကိုရေဒီယိုကလည်းမနက်6နာရီကနေ9နာရီထိလိုက်ဒိုမီတာ3249လိုက်လက်မီတာ190ပြည့် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်တော်တာရှင်များနဲ့တကွမ မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားမှာ